Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တာရဲ့2016ခုနှစ်မေလ17ရက်ဗုဒ္ဓဟူးနေ့မနက်ဖြန်အစီအစဉ်တွေကိုလိုင်းဒိုမီတာ32.40-48တို့ကနေတိုက်ရိုက်တင်ပြနေပါပြီ။ကျွန်မခွန်ညိုပါရှင်။အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ American သမ္မတ Obama ဟာလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတဦးအနေနဲ့ဂျပန်နိုင်ငံဟီရိုရှိမာမြို့ကိုသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရိုဟင်ဂျာကိုရိုဟင်ဂျာလို့ဆက်ခေါ်သွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးကပြောပါတယ်။မြန်မာနိုင်ငံကကမ္ဘောဇာပန်ဟာဒီနှစ်နောက်ပိုင်းထမ်းနိုင်ငံမှာကိုယ်စားလှယ်ရုံးဖွင့်ဖို့စီစဉ်နေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နေ့ချမ်းနဲ့တူတင်ပြပေးသွားမှာပါခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်သတင်းထွာလေးထဲမှာတော့အငင်းပွားဝယ်ရလူမျိုးအခေါ်အဝေါ်တုံ့ဆွဲမှုနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးကအခုလိုသဘောထားရှိကြောင်းပြောသွားခဲ့ပါတယ်။
Our approach globally and normal international practice is to recognize that communities everywhere have the ability
နိုင်ငံတကာမှာကျင့်သုံးနေတဲ့သတ်မှတ်ချက်တွေနဲ့အညီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုဆက်ပြီးသုံးစွဲသွားမှာဖြစ်ကြောင်းပြောဆိုခဲ့တာကိုနားဆင်ရဖို့ရှိပါတယ်။တခါမြန်မာဒီမိုကရေစီအတွင်းကူပြောင်းရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထမြောက်အောင်မြင်ရေးကိုဤပညာပိုင်းအရအားပေးကူညီသွားမယ်လို့မြန်မာတီဆိုင်ရာအမေရိကန်သတ်မှတ်ကြီးကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့ချင်းတိုက်ပွဲတွေကြောင့်ဒေသခံတွေဟာကြောက်မဲနဲ့တီဘောမျိုးတွေမှာဘေးလွတ်ရာကိုသွားရောက်ခိုလုံနေရပါတယ်။ဒီလိုသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်းဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မန္တတာချန်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဘရာက်အိုဘားမားကဂျပန်နိုင်ငံဟီရိုရှိမာမြို့ကိုမေလ29ရက်နေ့မှာသွားရောက်မယ်လို့အင်ကန်နေကပြောကြားလိုက်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးပြီးကနေအချိန်1945ခုနှစ်အတွင်းကမ္ဘာပထမဆုံးအနုမြူဘုံးကိုအမေရိကန်စစ်လေယာဉ်ကနေကျဲချခဲ့ပြီးလူပေါင်းတောင်းနဲ့ချီတင်ဆောင်ခဲ့ရတဲ့ဟီရိုရှိမာမြို့ကိုလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးအကြိမ်သွားရောက်မှာလည်းဖြစ်ပါတယ်။ဆယ်စုနှစ်ခုနှစ်ခုအတွင်းအမေရိကန်သမ္မတတွေဟာအနုမြူဘုံးချခံခဲ့ရတဲ့ဟီရိုရှိမာနဲ့နာဂါဆာကီမြို့တွေကိုသွားရောက်ခဲ့ခြင်းမရှိပါဘူး။မေလ27ရက်နေ့က28ရက်နေ့အကြာဗီယက်နမ်နဲ့ဂျပန်နိုင်ငံကိုသွားရောက်မဲ့သမ္မတဩဘာမာရဲ့ခီးစဉ်အဆုံးသတ်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူဟီရိုရှိမာမြို့ကိုသွားရောက်မှာဖြစ်တယ်လို့အမေရိကန်သမ္မတ AP တော်ကသတင်းထုတ်ပြန်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းဟီရိုရှိမာနဲ့နာဂါဆာကီမြို့တို့ကိုဘုံကျဲခဲ့တဲ့အပေါ်သမ္မတဩဘာမာကတောင်းမှမလားဆိုတဲ့အပေါ်မှာတော့သမ္မတရဲ့အကြံပေးဘန်ဒုတ်စ်ကပယ်ချပါတယ်။အဲ့ဒီအစားအမေရိကန်နဲ့ဂျပန်အကြားကတူညီတဲ့အနာဂတ်အတွက်မျှော်မှန်းချက်တွေကိုသမ္မတကချပြသွားမှာဖြစ်တယ်လို့ဆိုပါရယ်။အင်ကာနေကသမ္မတအိမ်ပြီးတော့မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသမ္မတအနေနဲ့ဘာကြောင့်မတောင်းမတလဲလို့မေးတဲ့အခါမှာတော့အိမ်ပြီးတော့ပြောခွင့်ရဂျော့ချ်အာနက်စ်ကသမ္မတရဲ့ခီးစဉ်ဟာအနာဂတ်ကိုရှေ့ရှုမျှော်မှန်းတဲ့ခီးစဉ်ဖြစ်တယ်လို့ပြန်လည်ဖြေကြားခဲ့ပါရယ်။နိုင်ငံဆက်ဆံရေးမှာတည်သားစွာပြောင်းလဲတိုးတက်လာတဲ့အခြေအနေတွေကိုသမ္မတဩဘားမားအနေနဲ့မိမောင်းထိုးပြလိုကြောင်းဂျော့ချ်အာနက်စ်ကပြောပါရယ်။ဂျပန်နိုင်ငံဟာလက်ရှိမှာအမေရိကန်ပြည်ထောင်စုရဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံတစ်ခုဖြစ်ပါရယ်။
တူရကီနိုင်ငံတွင်ကတ်လူမျိုးစုတွေအဓိကနေထိုင်တဲ့ဒီယာဘကီးယားမြို့မှာကားဘုံးခွဲတိုက်ခိုက်မှုကြောင့်လူ3ဦးသေဆုံးပြီးတော့45ယောက်ဒဏ်ရာရခဲ့တဲ့အကြောင်းတူရကီအာဏာပိုင်တွေကပြောဆိုပါရယ်။မတရားသိမ်းကြေညာထားတဲ့ကတ်ဒစ္စတန်အလုသမားပါတီ PKK ကစစ်သွေးကြွားလို့တန်တရားရှိသူ9ယောက်စစ်ရုံပို့ဖို့တင်လာတဲ့ရဲကားကိုဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ကားပေါ်မှာရဲအရာရှိ6ယောက်လည်းလိုက်ပါခဲ့ပါရယ်။အဲ့ဒီစစ်သွေးကြွားလို့တန်တရားရှိသူ9ယောက်ကိုဒီယာဘကီးယားမြို့ကစစ်ရုံတရုံကိုဝင်စီးဖို့ကြိုးစားမှုနဲ့ဖမ်းဆီးထားတာဖြစ်တဲ့အကြောင်းအစိုးရရုံးကကြေညာချက်မှာဖော်ပြပါရယ်။တခြားအသေးစိတ်အချက်လက်ကိုတော့ပြောဆိုခြင်းမရှိပါဘူး။ဖောက်ခွဲတိုက်ခိုက်မှုကြောင့်ဒဏ်ရာအပြင်းထန်ရခဲ့သူ3ယောက်ဟာနောက်ပိုင်းစစ်ရုံအရောက်သေဆုံးသွားခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါရယ်။သေဆုံးသူတွေထဲမှာ PKK အဖွဲ့ကဖမ်းဆီးထားသူတွေပါမပါ၊ရဲအရာရှိတွေပါမပါဆိုတာကိုတော့မသိရသေးပါဘူး။
ဆိုမာလီယာနိုင်ငံအတွင်းမှာရှိတဲ့အယ်ရှာဘတ်စစ်သွေးကြွအဖွဲ့ရဲ့စခန်းကိုအမေရိကန်နဲ့ဆိုမာလီယာအထူးတပ်ဖွဲ့ဝင်တွေအင်ကာနဲ့အစောပိုင်းကဝင်ရောက်တိုက်ခိုက်တာမှာအရေးအတွက်အတိအကျမသိနိုင်သေးတဲ့စစ်သွေးကြွတွေကိုတပ်ဖြတ်ဖမ်းဆီးနိုင်ခဲ့ပါတယ်။အယ်ရှာဘတ်အဖွဲ့အရာရှိတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အဲ့ဒီစစ်စင်ရေးမှာအမေရိကန်တပ်ဖွဲ့တွေကအရေးပါတဲ့အခက်ခဲတာကနေပါဝင်ခဲ့တယ်လို့ဆိုမာလီယာလူညုံရေးအရာရှိမိုဟာမက်နူကဘောက VOA ဆိုမာလီဌာနကိုပြောပါတယ်။မြို့တော်မိုဂါဒီရှုနဲ့ကီလိုမီတာ100လောက်ဝေးတဲ့တာရာတိုရိုးရွာအနီးမှာစစ်သားတွေကိုရဟန်းရင်နဲ့လာချပေးသွားခဲ့ပြီးတဲ့နောက်စစ်သားတွေဟာသူတို့ရဲ့ပြစ်မှတ်ရှိရာကိုခြေလျင်ဆက်သွားခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။စစ်စင်ရေးဟာနှစ်နာရီကြာခဲ့ပြီးတပ်ဖွဲ့ဝင်တွေအနေနဲ့တစ်ဖက်ကပြန်လည်ခုခံတိုက်ခိုက်တာနဲ့မကြုံခဲ့ရဘူးလို့လည်းဂါဘောကပြောပါတယ်။ပြစ်မှတ်ဟာဘယ်နေရာဖြစ်တယ်စစ်သွေးကြွဘယ်နေရာတည်ဆုံပြီးဘယ်နေရာကိုဖမ်းဆီးရမိခဲ့ဆိုတာနဲ့ပတ်သက်လို့လည်းလူညိုရေးအရာရှိဂါဘောကထုတ်ပေါ်ပြောဆိုခြင်းမရှိပါဘူး။
အမေရိကန်သမ္မတလောင်းအတွက်ပါတီရင်းပနမရွေးကောက်ပွဲတွင်အင်္ဂါနေ့ကဝက်စ်ဗာဂျီးနီးယားပြည်နယ်နဲ့နီဘရာစကာပြည်နယ်တွေမှာကျင်းပပြီးတော့သက်ဆိုင်ရာပြည်နယ်တွေကမဲဆန္ဒရှင်တွေမဲပေးခဲ့ကြပါတယ်။အခုအတန်လွှင့်နေတဲ့အချိန်မှာမဲယုံတွေကိုစတင်ပိတ်နေပြီဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီကဘာနီဆန်ဒါစ်နဲ့ဟီလရီကလင်တန်တို့ကတော့ဝက်စ်ဗာဂျီးနီးယားပြည်နယ်မှာအကြိတ်နဲ့ရှင်ပြိုင်ခဲ့ကြတာပါ။လက်တလောရရှိတဲ့မဲအရေးအတွက်တွေအရတော့ဝက်စ်ဗာဂျီးနီးယားပြည်နယ်မှာဘာနီဆန်ဒါစ်ကဟီလရီကလင်တန်ကိုအသာစီးရနေတာဖြစ်ပါတယ်။ဒါပြင်ပြည်နယ်အုပ်ချုပ်ရေးမှုနဲ့လက်လက်နေတဲ့ပြည်နယ်တရားရုံးချုပ်တရားသူကြီးနေရာအတွက်လည်းဝက်စ်ဗာဂျီးနီးယားပြည်သူတွေတခါတည်းမဲပေးခဲ့ကြပါတယ်။ Republican Party အတွက်တော့တယောက်တည်းကျန်တော့တဲ့ပါတီရဲ့သမရလောင်းဖြစ်လာတော့မဲလို့ခန့်မှန်းထားတဲ့တထေးကြီးဒေါ်နယ်ထရန့်ကဒေါ်နယ်ထရန့်အတွက်ဝက်စ်ဗာဂျီးနီးယားပြည်နယ်နဲ့နီဘရာစကာပြည်နယ်နှစ်ခုစလုံးမှာပနမရွေးကောက်ပွဲတွေကျင်းပပါတယ်။ဒီမိုကရက်တစ်ပါတီအတွက်ပြီးခဲ့တဲ့မတ်လကလေးကနီဘရာစကာပြည်နယ်မှာပါတီတွင်သမရလောင်းရွေးချယ်ပွဲကျင်းပခဲ့ပြီးတော့ဒီဘာနီဆန်ဒါစ်ကအနိုင်ရခဲ့ပါတယ်။ဒီမိုကရက်တစ်ပါတီတွင်သမရလောင်းဖြစ်နိုင်ခြေကိုစလဲအများပြားရထားပြီးရှေ့ကပြေးနေတဲ့ဟီလရီကလင်တန်ကိုဒီလဆော့ဆော့ပိုင်းကပဲဒီဝက်စ်ဗာဂျီးနီးယားပြည်နယ်ဒေသခံတွေကတွေ့ဆုံတဲ့အချိန်မှာထောက်ခံကြောင်းမပြခဲ့ကြပါဘူး။ဝက်စ်ဗာဂျီးနီးယားပြည်နယ်ဟာကြောင်မီသွေးတွင်တူးတဲ့လုပ်ငန်းတွေအများပြားရှိတဲ့ပြည်နယ်ဖြစ်ပြီးအစိုးရကကြောင်မီသွေးသုံးတာကိုကန့်သတ်ပြီးတော့တဘာဝဓာတ်ငွေအစားထိုးဖို့စ조사ချက်တွေကြောင်းအလုံသမားတွေနဲ့သဘောထားကွဲလွဲမှုတွေရှိနေတဲ့နေရာဖြစ်ပါတယ်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှဂျစ်စကော့မာရှယ်ကရိုဟင်ဂျာတွေကိုရိုဟင်ဂျာလို့ဆက်လက်ခေါ်ဝေါ်သွားမယ်လို့ပြောကြားလိုက်ပါတယ်အကန့်ပြည်နယ်ထဲမှာရှိနေတဲ့မွတ်စလင်လူနည်းစုတွေအပေါ်ခေါ်ဝေါ်တုံ့ဆွမှုနဲ့ပတ်သက်လို့သူကအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာမှာပုံမှန်လိုက်နာကျင့်သုံးနေကြအတိုင်းကမ္ဘာပေါ်မှာရှိသမျှလူမှုအသံဝိုင်းတွေကသူတို့ကိုခေါ်ဝေါ်စေခြင်းနဲ့အတိုင်းဆက်ပြီးတော့ခေါ်သွားမှာဖြစ်တယ်လို့ပြောပါတယ်။အမေရိကန်တန်ယုံကရခိုင်ပြည်နယ်အရေးနောက်ဆုံးထုတ်ပြန်တဲ့ကြေညာချက်မှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတုံ့ဆွဲတာကြောင့်မကြသေးခင်ကစန့်ကျင်ဆန္ဒပြမှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။မြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမတုံ့ဆွဲစေလိုပေမဲ့လည်းအခုလိုခေါ်ဝေါ်တုံ့ဆွဲမှုတွေဟာနိုင်ငံတကာနိုင်ငံချင်းစီအနေနဲ့ကိုယ်ပိုင်သဘောနဲ့ခေါ်ဝေါ်တုံ့ဆွဲတာကိုတော့တရားဝင်ကောက်ွက်ဆရာမရှိဘူးလို့ပြောပါတယ်။အမေရိကန်မြန်မာဆက်ဆံရေးမူဝါဒကိုတာမာကြီးစကော့မာရှယ်ကအင်္ဂါနေ့ကရန်ကုန်မြို့အမေရိကန်စင်တာမှာရှင်းလင်းခဲ့တာမှာတော့ရခိုင်ပြည်နယ်အတွင်းစီးပွားရေးလူမှုရေးကျန်းမာရေးပညာရေးအပိုင်းတွေမှာတိုးတက်မှုတွေရှိလာစေဖို့လူမှုအသံဝိုင်းကြားယုံကြည်မှုတည်ဆောက်ဖို့အတွက်ကိုလည်းတိုက်တွန်းပြောဆိုသွားခဲ့ပါတယ်။
မြန်မာနိုင်ငံကပုဂ္ဂလိကဗန်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ကမ္ဘောဇာဗန်ဟာအာရှစီးပွားရေးအတိုက်အဝန်းမှာခြေချနိုင်ဖို့ရည်ရွယ်ပြီးဒီနှစ်နောက်ပိုင်းထိုင်းနိုင်ငံမှာကိုယ်စားလှယ်ရုံးကွဲဖွင့်လှစ်ဖို့စီစဉ်နေပါတယ်ပထမအဆုံးအကြိမ်ပြပရုံးကွဲတစ်ခုကိုစင်ကာပူမှာဖွင့်လှစ်ဖို့စီစဉ်နေတယ်လို့အစောပိုင်းမှာကြေညာထားခဲ့ပေမဲ့အခုနောက်ဆုံးထိုင်းနိုင်ငံမှာဖွင့်လှစ်ခဲ့တာဖြစ်တဲ့အကြောင်းကမ္ဘောဇာဗန်အရာရှိတဦးကိုကိုးကားပြီးတော့ထိုင်းနိုင်ငံထုတ် The Nation သတင်းစာကဗုဒ္ဓဟူးနေ့မှာဖော်ပြခဲ့ပါတယ်ရုံးကွဲဖွင့်လှစ်ဖို့လိုင်စင်ကိုလည်းထိုင်းနိုင်ငံဗဟိုဗန်ကထုတ်ပေးထားပြီးဖြစ်တဲ့အတွက်မကြခင်ချိန်တွင်ဖွင့်လှစ်မဲ့အချိန်နဲ့နေရာကိုတရားဝင်ကြေညာမယ်လို့လည်းပြောပါတယ်ရုံးခွဲဖွင့်လှစ်လိုက်တဲ့အတွက်ထိုင်းနိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ဆက်သွယ်လုပ်ကိုင်နိုင်မှာဖြစ်တယ်လို့ခန့်မှန်းခြေ3000လောက်ရှိတဲ့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအတွက်ဝန်ဆောင်မှုပေးရမှာအထောက်အကူဖြစ်လာလိမ့်မယ်လို့လည်းဆိုပါတယ်ပုဂ္ဂလိကဗန်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ကမ္ဘောဇာဗန်ဟာမြန်မာနိုင်ငံတွင်းမှာဗန်ကွဲပေါင်း300ကျော်ဖွင့်လှစ်ထားပြီးတော့ ATM ငွေထုတ်ဆက်350နိုင်ငံခြားငွေလဲလှယ်ဌာန80ကျော်နဲ့လည်းပတ်နေတာဖြစ်ပါတယ်
တောင်တုပ်ပင်လယ်အတွင်းရေပိုင်းနဲ့အငင်းပွားနေတဲ့နေရာမှာလွတ်လပ်တဲ့ရေချောင်းသွားလာရေးစနစ်လှုပ်ရှားမှုကိုအကောင့်ထည့်ဖော်တဲ့အနေနဲ့အမေရိကန်ကာကွယ်ရေးဌာနကအင်္ဂါနေ့မှာရေတပ်စစ်သည်မော်ဒဇင်ဆေးလွှတ်လိုက်ပါတယ်အမေရိကန်စစ်သည်မော် USS William P. Lawrence ဟာတရုတ်နိုင်ငံကတင်ထားတဲ့ Fiery Cross စာနာကြောက်တန်းနေရဲ့ရေချောင်းမိုင်12မိုင်အတွင်းကိုဝင်ရောက်ခဲ့ပါတယ်တောင်တုပ်ပင်လယ်အတွင်းရေချောင်းပိုင်နဲ့တည်းအပေါ်ပိုင်ဆိုင်ချောင်းအလွန်အကျွံရယူပြောဆိုနေမှုတွေကိုစိန်ခေါ်လိုက်တာဆိုပြီးတော့လဲအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူဘီလ်အာဘန်ကပြောပါတယ်တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူလူခန်းကတော့အမေရိကန်စစ်သည်မော်ဟာတရုတ်နိုင်ငံပိုင်နဲ့ထဲကိုတရားမဝင်ဝင်ရောက်ခဲ့တာဆိုပြီးပုံမှန်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်တရုတ်နိုင်ငံအနေနဲ့ကိုယ့်ရဲ့အချုပ်အခြာနဲ့နမိတ်ကိုကာကွယ်ဖို့လိုအပ်တယ်လို့ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်အငင်းပွားနေတဲ့ကျောမမှာတရုတ်နိုင်ငံဘက်ကပေ1000ရှိတဲ့လေယာဉ်ပြေးလမ်းနဲ့တခြားစစ်ဘက်ဆိုင်ရာအဆောက်အဦတွေစောက်လုပ်နေတာပါ
တချင်ကဆိုဗီယက်ပြည်ထောင်စုရဲ့အာဏာရှင်ခေါင်းဆောင်ဂျိုးဆက်စတာလင်ရဲ့ဇာတိဖြစ်တဲ့ဂျော်ဂျီယာသမ္မတနိုင်ငံကဂိုရီဒေတာမှာရှိတဲ့သူ့ပေါ်ကြီးညိုသူတွေရှိနေစေဖြစ်ပေမဲ့လည်းသူ့ပုံတူရုပ်ထုကြီးကိုတော့အာဏာပိုင်တွေကဖျောချလိုက်ပါတယ်ဒုတိယကမ္ဘာစစ်အတွင်းနာဆီဂျာမနီကိုဆိုဗီယက်ပြည်ထောင်စုကအောင်ပွဲခံခဲ့တဲ့82နှစ်ပြည့်ဂိုရီမျိုးပင်ကအတဏီကျေးရွာကရွာသားတွေဟာတင်းလာနေမှာပဲစတာလင်ရဲ့ကိုယ်တိုင်ရုပ်ထုကိုစိုက်ထူခဲ့ကြတာဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံပါကစ္စတန်ကနေလွတ်လပ်ရေးအတွက်တပ်ပွဲဝင်ခဲ့တဲ့1982ခုနှစ်အတွင်းလွန်ခဲ့စစ်ပွဲတွေအတွင်းကျူးလွန်ခဲ့တဲ့ရာဇဝမှုတွေနဲ့ဆွဲချက်တင်ခံထားရတဲ့ထိတ်တန့်အစ္စလာမစ်ခေါင်းဆောင်ကိုအာဏာပိုင်တွေကကွပ်မြစ်လိုက်ပြီးဖြစ်ပါတယ်။ဂျမအီအစ္စလာမီပါတီခေါင်းဆောင်အသက်83နှစ်အရွယ်မူတီဦးရာမန်နီဇာမီကိုဒါကာမြို့ဗဟိုထောင်တွင်းမှာဗုဒ္ဓဟူးနေ့အမနက်အစောပိုင်းကကြုံမိတ်ပြီးကွပ်မြစ်လိုက်ကြောင်းဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကပြောပါတယ
်2016ခုနှစ်မေလ17ရက်ဗုဒ္ဓဟူးနေ့မနေ့ပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မန္တန္တာချန်တို့ကြီးညာပေးခဲ့ကြတာပါ VOE ကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါတော့မယ်နိုင်ငံတကာမှာကျင့်သုံးနေတဲ့သတ်မှတ်ချက်တွေနဲ့အညီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုဆက်လက်သုံးစွဲသွားမှာဖြစ်တယ်လို့အမေရိကန်တန်အမတ်ကြီးစကော့မာစီယာကမနေ့အင်္ဂါနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရိုဟင်ဂျာအရေးဟာအရင်စစ်အစိုးရလက်ထက်တွေကနိုင်ငံရေးအရဖန်တီးခံရတဲ့ပြဿနာတစ်ခုဖြစ်ပြီးလက်ရှိ NLD အစိုးရရောနိုင်ငံတကာအတိုင်းအဝိုင်းအတွက်ပါဖြေရှင်းဖို့ခက်ခဲတဲ့ကိစ္စတစ်ခုဖြစ်တဲ့အကြောင်းမြမနိုင်ငံရေးကျွမ်းကျင်သူတချို့ကတုံ့သက်ပါတယ်။မတ်အင်ဂျင်နိုင်ကအသေးစိတ်ပြောပြပေးမှာပါရှင်။
ရိုဟင်ဂျာအခေါ်အဝေါ်ကိုတုံ့ဆွဲမှုမပြုဖို့ဒေါအောင်ဆန်းစုကြည်ကအမေရိကန်တပ်အမတ်ကြီးနဲ့တွေ့ဆုံရမှာမေတ္တာရက်ခံခဲ့တဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးမနေ့ကရန်ကုန်အမေရိကန်စင်တာမှာကျင်းပတဲ့အမေရိကန်တပ်အမတ်ကြီးရဲ့သတင်းစာရှင်းလင်းပွဲမှာသတင်းတော်တဦးကမေးမြန်းခဲ့တာပါဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးပြောဆိုမှုတွေဟာတန်ရေးတမန်ရေးကိစ္စဖြစ်တဲ့အတွက်အများပြည်သူသိအောင်ထုတ်ဖော်ပြောဆိုလို့မရပေမဲ့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုဆက်ပြီးတုံ့ဆွဲသွားမှာဖြစ်တဲ့ဆိုတဲ့အမေရိကန်အစိုးရရဲ့သဘောထားကိုအမေရိကန်တပ်အမတ်ကြီးစကော့မာစီယယ်ကအခုလိုတုံ့ပြန်ခဲ့ပါတယ
် Our approach globally and normal international practice is to recognize that communities everywhere have the ability they get to choose what they want to be called
ကမ္ဘာတဝန်းလုံးနဲ့ဆိုင်တဲ့ကျွန်တော်တို့ရဲ့ချင်းကပ်မှုနဲ့ပုံမှန်နိုင်ငံတကာကျင့်သုံးမှုကတော့ဘယ်နေရာဒေသကလူအဖွဲ့အစည်းမဆိုသူတို့ကိုသူတို့သတ်မှတ်ခေါ်ဝေါ်စီခြင်းတဲ့အတိုင်းအတိအမှတ်ပြုတာဖြစ်ပါတယ်ဒါနိုင်ငံတကာဆက်ဆံရေးရဲ့အခြေခံမှုတစ်ခုလည်းဖြစ်ပါတယ်ဒါကိုကျွန်တော်တို့လေးစားလိုက်နာပြီးတော့ကျွန်တော်တို့ရဲ့ချင်းကပ်မှုပုံစံအတိုင်းဆက်လက်ကျင့်သုံးသွားမှာဖြစ်ပါတယ
်ရန်ကုန်အမေရိကန်တန်ယုံအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုရှောင်ဖို့မြန်မာနိုင်ငံသားဝင်ကြီးဌာနရဲ့မေတ္တာရက်ခံစာပေးပို့ထားတယ်ဆိုတဲ့သတင်းတွေမဟုတ်ပေမဲ့ဒီအသုံးနှုန်းကိုတုံ့ဆွဲတာဟာမြန်မာနိုင်ငံရဲ့အမျိုးသားယဉ်ကျေးစရေးကိုထိခိုက်စေကြောင်းနိုင်ငံသားဝင်ကြီးဌာနကသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားပါတယ်။ရိုဟင်ဂျာကိစ္စဟာဒုက္ခသည်တွေကိုအလေးပေးကူညီနေတဲ့အမေရိကန်နဲ့ကုလသမဂ္ဂလိုနိုင်ငံတကာအတိုင်းအဝိုင်းအတွက်ရောမြန်မာအစိုးရအတွက်ပါခက်ခဲတဲ့ပြဿနာတစ်ခုလို့မြင်ကြောင်းမြန်မာအရေးကျွမ်းကျင်သူပါမောခဒေးဗစ်စတိုင်ဘတ်ကပြောပါတယ
်။ It's a very difficult problem for their government and foreigners will be paying close attention to it.And it is even in the legislation.
မြန်မာအစိုးရရောနောက်ပြီးဒီကိစ္စကိုအလေးပေးဆောင်ရွက်နေတဲ့အမေရိကန်အစိုးရလိုမျိုးနိုင်ငံတကာအတွက်အလွန်ခက်ခဲတဲ့ပြဿနာတစ်ခုဖြစ်ပါတယ်။အမေရိကန်လွှတ်တော်မှာဆိုရင်လည်း2015ခုနှစ်အတွက်အမေရိကန်အစိုးရရဲ့ဗန်ဒါငွေတုံ့ဆွက်မှုအတွက်အတည်ပြုသတ်မှတ်ပေးတော့ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အခန်းကဏ္ဍမှာရိုဟင်ဂျာတွေကိုအကူအညီပေးရေးကိစ္စဆွေးနွေးခဲ့ကြတာပါ။အ
မေရိကန်တန်မတ်ကြီးကရိုဟင်ဂျာနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒကိုပြောသွားတာကိုကန့်ကွက်စရာမရှိပေမဲ့လက်ရှိ NLD အစိုးရခေါင်းဆောင်တွေဘက်ကလည်းဒီကိစ္စကိုနိုင်ငံတကာအတိုင်းအဝိုင်းတွေရဲ့ဝေဖန်မှုတွေထက်စာရင်မြမနိုင်ငံရေးအနေအထားရပဲဂရုစိုက်ကင်တွယ်သွားမှာဖြစ်တယ်လို့မြမနိုင်ငံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်ဒေါ်အောင်ဆန်းစုကြည်ကကုလသမဂ္ဂထူထူမှုချုပ်လည်းမဟုတ်ဘူးသူများနိုင်ငံရဲ့ခေါင်းဆောင်လည်းမဟုတ်ဘူးပမာနိုင်ငံရဲ့ထိတ်တန့်ခေါင်းဆောင်တူပေါ့ဆိုတော့ပမာနိုင်ငံရဲ့အခြေအနေနဲ့ပမာပြည်သူတွေရဲ့အမြင်ကိုအများဆုံးထင်ဟတ်တဲ့အပေါ်မှာသူယက်တီကျက်သူရှိမယ်လို့ကျွန်တော်အတိအချယုံကြည်ပါတယ်။ဒါကြောင့်အကောင်းဆုံးအဖြေနေအဖြေကိုရှာပြီးတော့ဒေါအောင်ဆန်းစုကြည်ယက်တီတာလို့ကျွန်တော်နားလဲပါတယ
်။မနေ့ကထုတ်ဝေတဲ့နမေကျော် New York Times သတင်းစာရဲ့ editor အပေါ်မှာတော့ဒေါ်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာဆိုပြီးလူသေရှင်ကြားခေါ်ဝေါ်တုံးဆွဲခြင်းမရှိတဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကိုရိုဟင်ဂျာလို့ခေါ်ဝေါ်မှုအပေါ်သဘောကွဲလွဲမှုတွေဖြစ်အောင်စစ်အစိုးရကအရင်စစ်အစိုးရတွေလက်ထက်မှာနိုင်ငံရေးရည်ရွယ်ချက်နဲ့မတိမငြိမ်ဖြစ်အောင်ဖန်တီးခဲ့တာဖြစ်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းဝေဖန်ထောက်ပြထားပါတယ်။ပြည်ခဲ့တဲ့သတင်းပတ်တွေအတွင်းရခိုင်ပြည်နယ်မှာဆက်လီမှောက်ပြီးရေနှစ်တိုက်ဆုံးခဲ့သူတွေအတွက်ဝန်ထဲကြောင်ထုတ်ပြန်တဲ့အမေရိကန်တန်ယုံရဲ့တဝင်းလွှာမှာရိုဟင်ဂျာဆိုပြီးခေါ်ဝေါ်တုံးဆွဲခဲ့တဲ့အတွက်အမျိုးသားရေးဝါဒီမပါတာနဲ့အဖွဲ့ဝင်တွေဟာတန်ယုံရှိမှာကန့်ကွက်ဆန္ဒပြခဲ့ကြပါရဲ့ရှင
်။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးပါတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်နိုင်ငံရေးဆွေးနွေးပွဲတွေအထမြောက်အောင်အားပေးသွားမှာဖြစ်တယ်လို့ဤပညာပိုင်းအရာပန့်ဖို့ကူညီသွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကပြောလိုက်ပါတယ်။ရန်ကုန်မြို့အမေရိကန်စင်တာမှာမနေ့ကကျင်းပတဲ့အမေရိကန်မြန်မာဆက်ဆံရေးသတင်းစာရှင်းလင်းပွဲမှာသံမတ်ကြီးစကော့မာစီယာကပြောခဲ့တာပါ။သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်ဆိုးဝင်းကတင်ပြထားပါတယ်ရှင်
။ကောင်းပါပြီရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြမငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာတိတ်ကိုနဲ့နဲ့တိမ်မွေးလှတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကနေနိုင်ငံရေးဆွေးနွေးပွဲတွေအထမြောက်အောင်မြင်အောင်အားပေးရင်းဤပညာပိုင်းအရကူညီပံ့ပိုးသွားမှာဖြစ်တယ်လို့တန်မတ်ကြီးစကော့မာစီယယ်ကအခုလိုပြောဆိုလိုက်ပါတယ
် But it's clear that Myanmar cannot succeed without peace. No country can succeed without peace.
မြန်မာနိုင်ငံအနေနဲ့ငြိမ်းချမ်းရေးမရဘဲနဲ့မအောင်မြင်နိုင်ပါဘူးပဲနိုင်ငံမှာမဆိုငင်းချမ်းရေးရမှာသာအောင်မြင်မှာပါဒါကြောင့်ကျွန်တော်တို့ကတနင်္ဂနွေလုံးအပြစ်ခတ်ရဲ့စေရေးအပါဝင်ငင်းချမ်းရေးလုပ်ငန်းစဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတွေအတွက်ဒီဇိုင်းမမအားပေးထောက်ခံခဲ့တာပါဒီနေရာမှာကျွန်တော်လေးနက်ပြောလို့တာကဒီလုပ်ငန်းစဉ်ဟာမြန်မာတွေကအာသွန်ကွန်ဆိုက်လုပ်ကြရမယ်ပြည်တွင်းရေးဖြစ်ပါတယ်ကျွန်တော်တို့ကနိုင်ငံခြားအစိုးရဖြစ်တာကြောင့်ဒီအခန်းကဏ္ဍတွေမှာဝင်ရောက်ဆွဖတ်ဖို့မဟုတ်သလိုငင်းချမ်းရေးလုပ်ငန်းစဉ်ဆိုတာဒီလိုလုပ်ရတယ်လို့ဆရာကြီးလုပ်ဖို့လည်းမဟုတ်ပါဘူးမြန်မာလူထုကဆုံးဖြတ်ဖို့ပဲဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ပံ့ပိုးပေးနိုင်မယ့်နည်းလမ်းတွေများရှိခဲ့ရင်နိုင်ငံရေးဆွေးနွေးပွဲတွေအထမြောက်အောင်အားပေးမှာဖြစ်တယ်လို့နိပညာပိုင်းအရအကူအညီလည်းပေးသွားမှာဖြစ်ပါတယ်
။လောလောဆယ်မြန်မာနိုင်ငံမှာအရက်သားအစိုးရကဒီမိုကရေစီအသွင်ကူးပြောင်းနေတဲ့ကာလမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအချိန်ယူအကောင့်ထဲပို့ဆောင်ရွက်သွားရမှာဖြစ်တယ်လို့တန်မတ်ကြီးစကော့မာစီယယ်ကသုံးသပ်လိုက်ပါတယ်။အရင်စစ်အစိုးရအဆက်ဆက်လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကစီးပွားရေးအရာပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပြီးလွန်ခဲ့တဲ့နှစ်တွေအတွင်းပြည်ပြင်ပြောင်းလဲမှုအထိုက်အလျောက်ဖော်ဆောင်ခဲ့တာကြောင့်အများပြည်သူကိုဓာတ်ရိုက်ထိခိုက်စေတဲ့အဓိကပိတ်ဆို့မှုတွေကိုဖြေလျှော့ပေးခဲ့ပြီးတတိပုဂ္ဂလပြစ်မှတ်ထားတဲ့ပိတ်ဆို့မှုတချို့ကတော့အကျုံးဝင်နေစေဖြစ်တဲ့အကြောင်းနဲ့အဲ့ဒီတတိပုဂ္ဂလတွေကိုပြစ်မှတ်ထားပိတ်ဆို့တဲ့နေရာမှာလဲမရည်ရွယ်တဲ့ပြည်သူတွေနစ်နာခဲ့ရတဲ့အတွက်အမေရိကန်ဗဏ္ဍာရေးဌာနကနေတီးတန့်စဉ်းစားပြီးယာယီဖြေလျှော့မှုတွေလုပ်ပေးခဲ့ပါကြောင်းနဲ့ပိတ်ဆို့မှုမူဝါဒကိုတန်မတ်ကြီးစကော့မာစီယယ်ကအခုလိုရှင်းပြပါတယ်
There's not a particular if you do this all the sanctions go away but
Peso mu rin ne patat lo jaya bian bian byaw a yin khmyar lo ga da ri lout pya yin chanar lo ga peso mu a lo yut tin pe me soe da bo myo ma hoh paw da ba mai democracy ye lo sha mu rin ne lu khwin le sa lai na bu ko pu le pe pi lo chanar ye peso mu rin ne thi yaut si bu phit par de ngin chan ye lo ngan sin ne dai ye sat sat ni da lo ma hoh paw da ba mai ngin chan ye ya yin pri pakha ri yoe ja me lu khwin ye chou phaw mu rin le ti ti da da yoe twa nai ma le ငင်းချမ်းရေးအပြည့်အဝရရင်ပိတ်ဆို့မှုတွေအားလုံးရုပ်သိမ်းပေးမဲ့သဘောမဟုတ်ဘူးဆိုတော့ကိုတော့အလေးနက်ပြောပြစီ
စီးပွားရေးအတိုင်းဝိုင်းကအမေရိကန်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးဖို့တွန်းအားပေးနေတဲ့တစ်ချိန်တည်းမှာပဲလူ့အခွင့်အရေးလှုပ်ရှားသူတွေကလည်းမေလ20ရက်နေ့မှာတက်တန်းကုန်ဆုံးတော့မဲ့ပိတ်ဆို့မှုတွေကိုထပ်မံတက်တန်းတိုးတင်တယ်လို့သမ္မတအိုဘားမားအစိုးရကိုတိုက်တွန်းနေကြပါတယ်နိုဝင်ဘာလဇန်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဘဲပါတီကပဲနိုင်နိုင်မြန်မာနိုင်ငံနဲ့ဆက်ဆံရေးကတော့ပြောင်းလဲစရာအကြောင်းမရှိဘူးလို့လည်းတန်မတ်ကြီးစကော့မာစီယယ်ကကောက်ချက်ချပါတယ်
။ Donald Trump I mean it's too early to say what you know obviously we've got what do we have almost 6 months before the election.
Donald Trump သမ္မတဖြစ်မဖြစ်ဆိုတာကရွေးကောက်ပွဲမတိုင်ခင်အချိန်က6လနီးပါးလိုသေးတယ်ဆိုတော့ပြောဖို့ကတော့စောနေပါသေးတယ်။အမေရိကန်နိုင်ငံကြီးနဲ့ဘာတွေဖြစ်လာမလဲဆိုတာကိုကျွန်တော်ခန့်မှန်းပြီးပြောလို့မရပါဘူး။ပါတီနှစ်ခုစလုံးရဲ့သမ္မတလောင်းဖြစ်လာမယ့်သူတွေကလည်းဒီကိစ္စကိုတိတိကျကျမပြောကြသေးပါဘူး။ဒါပေမဲ့ကျွန်တော်ပြောနေတာကတော့ပါတီနှစ်ခုစလုံးကမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်လဲဆိုတာမျက်ခြေမပြတ်သလိုအခြေခံအားဖြင့်ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကြေကြေပြန့်ပြန့်ထောက်ခံအားပေးနေတယ်ဆိုတာပါပဲ။လွတ်တော်မတ်တွေကတော့တိကျရည်တည်မှုတွေရှိကြပြီမဲ့ ဒီကနေ့အထိမြမအရေးနဲ့ပတ်သက်ရင်ပါတီဆွဲမရှိကြပါဘူး။သမရရွေးကောက်ပွဲမှာဘသူဖြစ်ဖြစ်ရွေးခံခဲ့ရရင်လဲမြမဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အခြေခံကျတဲ့အထောက်ပံ့တွေနဲ့ဆက်ပြီးတော့ထောက်ခံအားပေးသွားမယ်လို့မျှော်လင့်ပါတယ်
။မြမနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးအသစ်စကော့မာစီယယ်ဟာအမေရိကန်မြန်မာဆက်ဆံရေးမူဝါဒနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ရက်ကိုဒီကနေ့ကျင်းပခဲ့ရမှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေတက္ကသိုလ်ကောလိပ်တွေကပါမောက်ခတွေဆရာဆရာမတွေနဲ့သတင်းမီဒီယာတွေကိုဖိတ်ကြားခဲ့တာဖြစ်ပါတယ်ရှင်
။ဒေါခင်ဆိုဝင်ပြောပြသွားတာပါရှင်။အခုတခါတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ချင်းချင်းကြားကစစ်ပွဲတွေနဲ့စစ်ဘေးရှောင်ဒုက္ခသည်တွေဘက်ကိုအလှည့်ပေးပါဦးမယ်။တအောင်းမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပေးရှောင်ရွာသား1500ကျော်ဟာကြောင်မဲမြို့နယ်တီဘောမြို့ပေါ်ကိုတိမ်းရှောင်နေကြရပါတယ်။လက်ရှိရှေ့ကြာနေတဲ့နှစ်ဖက်တိုက်ပွဲအနေထားကြောင့်စစ်ပေးရှောင်ဒုက္ခသည်တွေကိုကူညီရေးမှအခက်တွေ့နိုင်မယ်လို့လည်းအကူအညီပေးရေးတာဝန်ရှိသူတွေကဆိုပါတယ်။စစ်ဘေးရှောင်တွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေကြောင့်စစ်ဘေးထွက်ပြေးသိမ်းရှောင်လာတဲ့ဒီဘောမြို့နယ်မန်လွယ်ကျေးရွာနဲ့ပန်ခါကျေးရွာကဒေသခံ900ကျော်ကိုဒုက္ခသည်စခန်းတစ်ခုဖွင့်လှစ်ပြီးစောင့်ရှောက်ထားတယ်လို့ဒီဘောမြို့ပရဟိတကူညီရေးဖွဲ့ဝင်ကိုမျိုးကအခုလိုပြောပါတယ်။
ကျွန်တော်တို့ဒီဘောမျိုးပေါ်ကဆိုရင်ရန်နာရှိဘူးတောင်းတိုင်းမှာဟိုတာရှိနေ344ရာရှိကျွန်တော်တို့ဘောဂျူဖျားကြီးဝင်းအောက်မှာပေါ့နော်125ရာရှိနေတိုင်းစားတော့ရရတော့အခုကျွန်တော်တို့ကတော့လူမှုဖွဲ့စည်းတွေနဲ့အဲဒီလာလူတဲ့လူရှင်တွေနဲ့တော့ဒီကျွန်တော်တို့ဆီပြပါ
ဒုက္ခသည်တွေကိုအကူအညီပေးဆောင်ရမှာလက်တလောအတွက်မထောင်းတာပေမဲ့ရေရှည်မှာဆိုအခက်တွေ့နိုင်တယ်လို့ကိုမျိုးကပဲဆက်ပြောပါတယ်
။အခုကျွန်တော်တို့ဒီလူရမ်းတဲ့ဥစ္စာတွေကဒေနာရှိဘူးတောင်းတဲ့မှာရေဒီဆိုတော့100ခွဲရတာကို100မှာရှိနေရဆိုတော့ဟို100ကို100ကိုကျွန်တော်တို့ကလူမှုဖွဲ့စည်းတွေကလက်လက်လုပ်ကြည့်နေရတာပေါ့။အခက်ခဲရတော့ရေရှည်မှာဆိုရင်တော့ပို့ပြီးတော့ခက်ခဲမှာပါ
။ဒီဘောရှစ်ဆောင်စခန်းကိုရောက်လာသူအများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်နေတယ်လို့သူကဆိုပါတယ်။အလားတူစစ်ပြေးဒုက္ခတဲ့တထောင်ကျော်ရှိနေတဲ့ကြောင်မဲမြို့ရှစ်ဆောင်စခန်းမှာလည်းရေရှည်အတွက်အကူအညီပေးရင်းမှာခက်ခဲဖြစ်လာနိုင်တယ်လို့အကူအညီပေးရေးဖွဲ့ဝင်ကုသားစော်ကဆိုပါတယ
်ရေရှည်စောင့်ရဖို့ဆိုတော့အခက်ခဲပေါ့လာချီကြွားရင်တော့အခက်ခဲလေးရှိနိုင်တယ်ဟိုနိုင်ငံတော်ထောက်ပံ့မှုမရှိရင်ဒေတာထောက်ပံ့မှုရှိရင်တော့ရေရှည်ဆိုရင်တော့အများကြီးခက်ခဲသွားနိုင်တယ်
ကြောင်မဲမြို့ပေါ်မှာတောင်နောက်တိုက်ကြောင်တိလျင်တိုက်ကြောင်ဆွေကျင်ကြောင်တိုက်ဝေလူဝန်ကြောင်တိုက်နန်းစလင်းကြောင်တိုက်ဝါဆိုကြောင်တိုက်တို့မှာစစ်ချောင်စခန်း6ခုဖွင့်လှစ်ထားသလိုနိစက်ရဆွေမျိုးသားချင်းအိမ်တွေမှာလည်းခိုးလုံနေကြရပါတယ်။ကြောင်မဲမြို့စစ်ချောင်စခန်းကိုရောက်ရှိလာသူအများစုဟာဟူစွန်းဟူကွက်နဲ့ပုံလုံးကျေးရွာအုပ်စုကရွာသားတွေဖြစ်ကြပြီးမေလပရမပတ်ကစလို့ဒီကနေ့အထိထပ်မံရောက်ရှိနေစေလို့လဲကုသားစော်ကဆိုပါတယ်။မနေ့ကတော့ရှမ်းပြည်နယ်ဝန်ကြီးချုပ်ဦးဆောင်တဲ့အစိုးရဖွဲ့ကနေဒီဘောမျိုးယတနာရွှေကူဖုံးတော်ကြီးကျောင်းနဲ့ဘောချိုကျောင်းမှာရှိတဲ့ဒုက္ခသည်တွေအတွက်ကျန်းငွေ300နဲ့ကျောင်းမဲမျိုးပေါ်ကစစ်ဆောင်စခန်းတွေအတွက်ကျန်းငွေ390ကူညီထောက်ပံ့ခဲ့ပါတယ်။လက်ရှိမှာရှမ်းပြည်နယ်မြောက်ပိုင်းဒီဘောကျောင်းမဲမန်တုံကုတ်ခိုင်နှန့်ခမ်းဒေသတွေမှာတမ်းပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားစစ်ရေးသိမ်းမှနေဆဲချင်းနေတွေကြောင့်ဒုက္ခသည်တွေအနေနဲ့နေရရင်းကိုပြန်ဖို့မဝတ်ရဲသေးသလိုရေရှည်မှာဆောက်ရှောက်နိုင်ဖို့အခက်တွေ့နိုင်တယ်လို့လဲဒုက္ခသည်ကူညီရေးကော်မတီတွေကဆိုပါတယ်။ပြီးခဲ့တဲ့တောက်ကြံနေ့မှာလည်းနှန့်ခမ်းမြို့နယ်အတွင်းမှာတောင်ပိုင်းရှမ်းတပ်ဖွဲ့ RCSS SSC နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ဟူပန်ကျေးရွာမှာအင်ဂျီ60ကျော်မီးလောင်ကျွမ်းခဲ့ပြီးရွာသား100ကျော်ဟာလည်းမိုင်းဝီဒုက္ခသည်စခန်းမှာခိုးလုံနေကြရပါတယ်။TNL ခေါ်တအံပလောင်တပ်ဖွဲ့နဲ့ RCSS SSC တောင်ပိုင်းရှမ်းပြည်တပ်မတော်တို့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလဇန်းကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲဆက်တင်ဖြစ်ပွားခဲ့တယ်လို့ဒီကနေ့အထိဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကြောင့်ဒေသခံရွာသား3000ကျော်ဟာနန်းခမ်းမြို့နယ်မိုင်းဝီကြီးရွာ၊ဒီဘောမြို့၊ကြောင်မဲမြို့၊ကုတ်ခိုင်မြို့နယ်ကနန်းဖက်ကာနဲ့မိုင်းယူလေးကြီးရွာတွေမှာစစ်ဘေးခိုးလုံနေရဆဲလဲဖြစ်ပါတယ်ခင်ဗျာ။
နိုင်ကိုရင်ပြောပြခဲ့တယ်ရှမ်းပြည်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းရဲ့တိုက်ပွဲတွေကြောင့်ဒေသခံတွေရဲ့စစ်ဘေးတင်နေရတဲ့အခြေအနေကနေအခုတခါတော့အရင်အစိုးရလက်ထက်ကလေးကကြိုးပမ်းလာခဲ့တဲ့တနိုင်ငံလုံးအပြစ်ရရေးစာချုပ်ကိုအခုအာဏာရ NLD အစိုးရကရောဆက်လက်အကောင့်ထဲဖော်မလားဆိုတာကိုလည်းပြောပြပေးပါဦးမယ်ဦးသိန်းစိန်အစိုးရလက်ထက်မှာချုပ်ဆိုခဲ့တဲ့ NCA ပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်ရဲ့အားအနေချက်တွေကိုကြော်လွှားပြီး NCA မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်လက်ညှိနှိုင်းနိုင်မယ်ဆိုရင် NLD အစိုးရကဆောင်ရွက်နေတဲ့အမျိုးသားရင်ကြားစီရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်မှာဖြစ်တဲ့အကြောင်း UNA လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးစုများမဟာမိတ်အဖွဲ့ကပြောပါတယ် UNA ပြောခွင့်ရပုဂ္ဂိုလ်ဦးဆိုင်ညွန့်လွင်ကိုကိုညံဝဲရောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
တောင်ဆန်းစုကြည်နဲ့ NLD အစိုးရကအကောင့်ထဲပုံမဲ့တိုင်းသားအပြစ်ရဲ့ငင်းငင်းကြီးဖြစ်စင်တဲ့ပတ်သက်ပြီးတော့လက်တွေ့မှာပေါ့ဘလောက်ထိဟိုအောင်မြင်အောင်လုသွားနိုင်မယ်လို့ဦးဆန်းညွန့်လွင်တို့ရဲ့ UN ဘက်ကသုံးသပ်ထားတာရှိပါလေခင်ဗျ။
အမှန်မှတော့NLD အစိုးရအနေနဲ့ဒီချာလုပ်မယ်ဆိုရင်အောင်မြင်မှုလမ်းစားတွေအများကြီးရှိတယ်အခွင့်အလမ်းတွေအများကြီးရှိတယ်။ဆိုတော့သူကအရင်တုန်းကအခက်ခဲတွေအကြက်တဲတွေဖြစ်ခဲ့တဲ့ကိစ္စကိုသူအစ်စ်ပြန်ရှင်းလိုက်လို့ရှိရင်လားလာပူရှိရလို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့လည်းပဲဒီတိုင်းသားအရေးနဲ့ပတ်သက်လာတော့ဒီကျွန်တော်တို့လည်းပါဝင်ပတ်သက်နေတယ်သူဝိမဲ့တော့မှာကျွန်တော်တို့တော့ဘာမှတိကျတိကျဘာမှမသိရလေပါဘူ
းဆိုတော့ NLD အစိုးရကဒီတိုင်းသားအရေးကိုကင်ထွေဖြည့်ရှင်းတဲ့ကိစ္စမှာဟုတ်လားဘယ်လိုဟာတွေကလိုအပ်ချက်တွေရှိနေမယ်လို့မြင်ပါသလဲ
ကျွန်တော်ထင်တယ်အတွေ့အကြုံမှာတော့စကားပြောလိမ့်မယ်ထင်တယ်ဆိုတော့အရင်ဦးသိန်းစိအစိုးရလက်ထက်တုန်းက NLD ကပါတီဘက်ကပေါ့နော်အများကြီးပါဝင်မှုတိတ်မရှိခဲ့ဘူးအခုကသူကအစိုးရအနေနဲ့ဥဆောင်ပြီးတော့ဆွေးနွေးရမယ်ဆိုတဲ့အချိန်ကျတော့အတွေ့အကြုံကစကားပြောပါလိမ့်မယ်ဥမာက NC စာချုပ်လက်မှတ်ထိုးတဲ့အထိမှာကဟိုများများဆဆမပါခဲ့ဘူးလေမပါခဲ့တဲ့ဆရာကြတော့ဒီ MCU ပဲဆက်ကယ်ရီလုပ်မလားဒါမှမဟုတ်လည်းဘယ်လိုနီးနဲ့နောက်တစ်ခုသွားမလားဆိုတာဆုံးဖြတ်ရတော့ဥဆောင်မှုပေးပြီးတော့သူကဆောင်ရွက်ရတော့မှာ
။ဦးစန်းညွန့်ရင်တို့အနေနဲ့ကဒီတိုင်းသားငင်းငန်းရေးပေါ်ဆောင်တဲ့ကိစ္စမှာအရင်အစိုးရလက်ထက်ကလှုပ်ဆောင်ခဲ့တာကိုပဲ NLD အစိုးရဆက်ပြီးတော့လှုပ်သွားစေခြင်းတဲ့သဘောရှိသလား။ဒါမှမဟုတ်ရင်ပုံသဏ္ဍာန်အစ်စ်တစ်ခုနဲ့လှုပ်ဆောင်တာမျိုးကပိုကောင်းမယ်လို့တွေးရတာရှိပါလား
။ NLD ကဆုံးဖြတ်မယ့်ကိစ္စဖြစ်တဲ့အခါကျတော့ဒီကိစ္စကိုကျွန်တော်တို့ဘက်ကနေပြီးတော့စဉ်းစားဆုံးဖြတ်တာမရှိသေးဘူးဗျ။
နောက်တစ်ခုက27ရာစုပင်လုံညီလာခံကိုလာမယ့်2လလောက်အတွင်းမှာအကောင့်ထဲပေါ်လှုပ်ဆောင်သွားမယ်လို့ဒေါန်ဆန်းစုကြည်ကရည်မှန်းထားပါတယ်။အဲ့တော့ဒီ2လတာကာလအတွင်းဆိုတာကအကောင့်ထဲပေါ်ဖို့ဖြစ်လာနိုင်ပါသလားခင်ဗျ။တ
ီချာဖတ်ကြည့်တဲ့အခါမှာ2လကျော်လောက်အတွင်းမှာဖြစ်ချင်တယ်လို့အမပြောတာပါ။ကျွန်တော်တို့ကစိုးရိမ်နေတယ်စိတ်ပူနေတယ်ဆိုပြီးတော့ထိုင်နေလို့မရပါဘူး။အလုံးဟာinformal refugee formal refugee ဆွနွေးပဲတွေအစဝစနေရပါဘူးဆွနွေးချင်းအပြင်လက်နဲ့နဲ့ဖြစ်တဲ့ပရိပက္ခတွေကိုကျွန်တော်တို့ငင်းအောင်ပဲလုပ်နေမှာပါဒီလက်နဲ့နဲ့ပရိပက္ခကိုဖြည့်ရှင်းနေဆိုတာပြီးမှမဟုတ်ပါဘူးနောက်ရရညိုးတွေပူကြီးလာမယ်ထိခိုက်နစ်နာမှုတွေလည်းပိုများလာမှာပါကျွန်တော်တို့ line ကတော့ဆွနွေးချင်း line ပါပဲ
ဒီ NLD ပါတီကတိုင်းသားပါတီတွေနဲ့ထိတွေ့ဆက်ဆံမှုနှွေးထွေးမှုနည်းတယ်လို့ဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်ဒီအချက်ပေါ်မှာ
ရောအခုကလောလောဆယ်မှာတော့ NLD ပါတီအစီအအစိုးရအနေနဲ့ဒီလုပ်ငန်းတွေဝင်နေတဲ့ခါကျတော့သူ့မှာလည်းလုပ်ရမယ့်လုပ်ငန်းတွေအများကြီးဖြစ်နေတယ်ဒီပုံမှာကျွန်တော်တို့ဘက်ကတော့နားလေသဘောပေါက်ပါတယ်အခုကကျွန်တော်တို့က NLD ပါတီကိုဘယ်လိုဆက်သွယ်ရမလဲအဲ့ဒါကြီးရရှိနေတယ်ဆိုတော့ NLD ပါတီဘိုင်းကအတွင်း9ယောက်ထဲကဘယ်သူတွေကဘယ်တာဝန်နေရှိသလဲဆိုတော့ကျွန်တော်တို့ကလည်းရှင်းရှင်းလင်းလင်းမရှိဘူးဖြစ်နေ
တယ်အဲ့တော့ဒီပင်လုံလိုမျိုးပေါ့တိုင်းသားအလုံးညီညွတ်တဲ့သဘောတူညီချက်ရပြီးတော့ဟိုငင်းငန်းလာဖို့ဆိုလို့ရှိရင်ဘယ်လိုစိန်ခေါ်ချက်တွေကိုကြော်လွှားရမယ်လို့ထင်ပါလဲ
ပထမဆုံးတော့တစ်ခါတိုက်ခိုက်မှုတွေရပ်ဆဲအောင်လုပ်ကြမယ်ပြီးရင်နိုင်ငံရေးသဘောတူညီချက်ရအောင်ကြိုးစားမယ်။အဲ့ဒီနိုင်ငံရေးသဘောတူညီချက်ဒီအခြေခံဥပဒေရဲ့အခြေခံမူတွေဖြစ်မယ်။အဲ့ဒီလိုင်းကိုသွားနေကြတာဗျ။အခုကတိုင်းရင်းသားတွေကနိုင်ငံချစ်စိတ်တဲ့စာရဲ့မျိုးချစ်စိတ်ကပိုများနေတယ်။အဲ့ဒီအချက်ကနည်းနည်းအခက်အခဲဖြစ်စေမယ်။အဲ့ဒီအချက်ကိုကျော်လွှားနိုင်လေဆိုတော့ကျွန်တော်တို့အောင်မြင်မှုရမှာပါ။
ညညတော်တိုင်းသားလူမျိုးစုများမဟာမိတ်အဖွဲ့ UNA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဆိုင်ညွန့်လွင်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အမနခင်ပါရှင်ဗီယိုအမေရိကန်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2016ခုနှစ်မေလ17ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်လိုင်းဒိုမီတာ32 40 48နဲ့လိုင်းလမီတာ190တွေကနေဆက်ပြီးတော့နားဆင်ရမယ်ဒုတိယနိုင်ဝက်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တခါမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့ဒူးအင်္ဂါနေ့တိုက်ရိုက်လေးလိုင်းဆွေးနွေးကပြန်လည်ထုတ်လွှင့်ချက်မှာလည်းအခုလိုနားဆင်ကြရပါမယ်
39ဦးကမယူတဲ့ထဲက25ဦးပဲကြံတယ်ပေါ့ကြံနေပြီမယူလိုက်တယ်အဲ့25ဦးကအိက150
လက်ဗရောင်းတောင်အရေးနဲ့ပတ်သက်လို့စကိုင်းတိုင်းလွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်နဲ့အတူတခြားပုဂ္ဂိုလ်တွေရဲ့ပြောဆိုဆွေးနွေးချက်တွေကိုတိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်မှာနားဆင်ကြရပါမယ်ဒီလိုစီစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုဦးကျော်စန်းသားကမူလဆောင်ပါရှင်ရဲ့အာပေါ်မပြတ်ကောက်နှုတ်ရေးသားပြီးဦးစံမူဝေနဲ့မနန္တာချန်တို့ကတင်ဆက်ပေးထားပါတယ်ရှင်
မြန်မာဒီမိုကရေစီရဲ့ဒီမိုကရေစီမဆန်တဲ့လမ်းစာဆိုတဲ့ခေါင်းစဉ်နဲ့ Los Angeles Times သတင်းစာရဲ့ Editor အာဘော်ရေးသားချက်ကိုဦးစွာတင်ပြချင်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေဟာကမ္ဘာပေါ်ကဖိနှိပ်မှုအခံရဆုံးသူတွေတဲ့အပါအဝင်ဖြစ်ပါတယ်။ဒီကိစ္စဟာအ мян ဆုံးဖြစ်ရှင်းရမယ့်ကိစ္စလို့သမ္မတအိုဘားမားကဆိုပါတယ်။လူမျိုးဘာသာရေးအကြမ်းဖက်မှုတွေကြောင့်လူဦးရေတသိန်းလောက်အိုးအိမ်စွန့်ပြီးဖြစ်ကြတဲ့ဆန်စခန်းတွေမှာနေနေကြရပါတယ်။ခရီးသွားလာခွင့်နဲ့ပညာသင်ကြားခွင့်တွေဆုံးရှုံးပြီးလူများစုဗုဒ္ဓဘာသာမြန်မာတွေကပြည့်ပယ်ထားကြပါတယ်။သူတို့မိသားစုတော်တော်များများမြန်မာနိုင်ငံမှာမျိုးဆက်နဲ့ချီနေလာခဲ့ကြပေမယ့်ဘင်္ဂလားဒေ့ရှ်ကတရားမဝင်လာရောက်သူတွေအဖြစ်သတ်မှတ်ခံနေကြရပါတယ်။မဖြစ်နိုင်လောက်တဲ့အချက်တွေကိုနိုင်ငံသားဥပဒေအရပြဋ္ဌာန်းကတ်သတ်ထားပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်အစိုးရတက်လာတော့ဒီရိုဟင်ဂျာတွေအပေါ်ချုပ်ချယ်မှုတွေကိုဖျက်သိမ်းလိုက်မယ်လို့လူ့အခွင့်အရေးသမားတွေကမျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ကရခိုင်အစိုးရနီးတူပဲရိုဟင်ဂျာတွေကိုတိုင်းရင်းသားမျိုးနွယ်စုတစ်ခုအဖြစ်လက်မခံခဲ့ပါဘူး။ရိုဟင်ဂျာဆိုတဲ့နာမည်ကိုအသုံးမပြုဖို့တောင်နိုင်ငံခြားတန်ယုံတွေကိုအကြံပေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဒီလိုပြောတာဟာလက်မခံနိုင်စရာဖြစ်ပြီးဒီမိုကရေစီအခြေပြုအစိုးရတည်ရရဲ့ပွဲဥအတွက်စိတ်ပျက်စရာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဟာနုနယ်တဲ့ဒီမိုကရေစီနိုင်ငံဖြစ်ပြီးအယက်သားနဲ့စစ်တပ်အာဏာခွဲဝေနေရတာဖြစ်ပါတယ်။ဒီနေထားမှာဒေါအောင်ဆန်းစုကြည်နဲ့သူ့ပါတီဟာစစ်ကောင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်ရင်းတိုင်းပြည်ကိုဒီမိုကရေစီဘက်စီဦးတည်စေရမှာဖြစ်ပါတယ်။နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးတဲ့အတွက်အစိုးရအသစ်ကိုချီးကျူးရမှာပါ။ဒါပေမဲ့ရိုဟင်ဂျာလို့ခေါ်ဖို့ညှင်းဆန်တာအဲ့ဒီလိုမခေါ်ဖို့အမေရိကန်တန်အမတ်ကိုပြောတာတွေကိုထောက်ရင်ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေဆက်ရှိနေမဲ့ပုံဖြစ်ပါတယ်။ဒါကြောင့်အမေရိကန်အစိုးရအနေနဲ့ဒီလနှောင်းပိုင်းတက်တန်းကုံဆုံးတော့မဲ့ဒဏ်ခတ်မှုတချို့ကိုဆက်လက်ထားရှိတင်ပါတယ်မြန်မာဒီမိုကရေစီဖော်ဆောင်ရေးမှာရိုဟင်ဂျာတွေကိုချမ်းမထားခဲ့တင်ပါဘူးလို့យေတာထားပါတယ်ရှင
်နောက်ဆက်လက်တင်ပြခြင်းတကတော့ Asian Correspondent စာဆောင်မှာ Michel Penan နဲ့ KAU ကချင်းလွတ်လပ်ရေးအဖွဲ့ရဲ့တွဲဖက်အတွင်းရင်းမှုလာနန်တို့တွေ့ဆုံပြီးတော့မြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးစီးရေးနဲ့တရုတ်နိုင်ငံရဲ့အခမ်းအကဏ္ဍတို့နဲ့ပတ်သက်ပြီးတော့တွေ့ဆုံမေးမြန်းထားတာကိုအချင်းချုပ်တင်ပြပေးတင်ပါတယ်ကုလသမဂ္ဂရဲ့တက်ချက်ထမှုရကချင်းပြည်နယ်အတွင်း2015ခုနှစ်နှစ်လပိုင်းအတွင်းအစိုးရတပ်တွေနဲ့လူမျိုးစုလက်နက်ကင်အဖွဲ့တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့လူပေါင်းက9000ကျော်ရှိတယ်လို့ရေးသားထားပါတယ်။လန်ဒန်ကအော်တိုဘာလတုန်းကရရှိခဲ့တဲ့ NCA ညဉ့်ညံ့ရေးသဘောတူညီချက်ပေါ်သူ့ရဲ့တုံ့တက်ချက်ကတော့အုပ်စုတွေတကွဲတပြားစီနဲ့ချုပ်ဆိုတဲ့အပြစ်ခတ်ရက်စက်ရေးသဘောတူညီမှုဆိုတာအောင်မြင်မှုမရနိုင်ဘူးလို့ပြောတဲ့အကြောင်းအလုံးစုပေါင်းပါဝင်လက်မှတ်ရေးထိုးတဲ့သဘောတူညီမှုမျိုးကသာအစစ်အမှန်ဖြစ်လိမ့်မယ်လို့သူကပြောဆိုပါတယ်။ NCA မှာအဖွဲ့၈ဖွဲ့သာပါဝင်လက်မှတ်ရေးထိုးခဲ့ပြီးအပြစ်ရဆွေးနွေးရမှာတရားရင်သားအဖွဲ့၃ဖွဲ့ကိုဖယ်ထုတ်ထားတဲ့ကိစ္စကြောင့်အဖွဲ့၁၂ဖွဲ့ကသဘောတူညီမှုမှာပါဝင်ဖို့ညှင်းဆိုခဲ့ကြတယ်လို့យေတာထားပါတယ်။ငင်းညာရေးကြိုးပမ်းမှုဟာလက်နက်ကင်အဖွဲ့တွေရဲ့ပါဝင်လူတဲ့ဆန္ဒရှိမှုအစိုးရတပ်မတော်ရဲ့သဘောထားစတာတွေပေါ်မှာမူတည်တဲ့အကြောင်းပြောဆိုသွားတယ်လို့យေတာထားပါတယ်။နောက်ပြဿနာတစ်ခုကတော့တဘာဝအရင်းမြစ်ဆန်ရခွဲဝေမှုပြဿနာပါ။ကချင်းပြည်နယ်အတွင်းကနေကြောက်စိမ်းထုတ်လုပ်တူဖော်မှုဟာ2014ခုနှစ်တစ်နှစ်အတွင်းမှာအမေရိကန်ဒေါ်လာ 3.1 ဘီလီယံရှိခဲ့တယ်လို့ Global Witness အဖွဲ့ကဖော်ပြခဲ့တဲ့အကြောင်းလည်းយေတာထားပါတယ်။ဝါကိုကန့်ကချင်းစတဲ့အဖွဲ့တွေဟာတရုတ်နဲ့မြန်မာနယ်စပ်တစ်လျှောက်မှာရှိနေပြီးတော့တရုတ်ထံကနေအကူအညီတွေရရှိမယ်လို့ထင်ထားပေမဲ့တွေ့ဆုံမေးမြန်းတဲ့နေရာမှာတော့ တရုတ်ထံကနေဗာအထောက်ပံ့ကူညီမှများတဲ့အကြောင်းဖြေကြားသွားတယ်လို့လည်းရေးသားထားပါတယ်။အမေရိကန်နဲ့တရုတ်လိုကျွဲနှစ်ကောင်သာခတ်ကြမယ်ဆိုရင်တိုင်းရင်းသားတွေကမီးစာပင်ဖြစ်တော့မှာပဲလို့လည်းလန်ဒန်ကပြောဆိုတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်စုံကို Asian Correspondent စာဆောင်မှာဖတ်ရှုနိုင်ပါတယ်။
ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှက်ချက်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်လက်နားဆင်လေ့လာရမယ်ဂန်ဟိုဆိုတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတန်ကစီစဉ်ပို့ချထားပါတယ်ရှင
်ဒီဂရမ်နဲ့တင်ပြမယ် Idiom အသုံးကတော့
Gung Ho
ဆိုတာပဲဖြစ်ပါတယ်ဒီအသုံးကတရုတ်ဘာသာကနေဆင်းသက်လာတာပါKUNG ကံကတရုတ်လိုအလုံး HO ဟိုကအတူတကွာဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့အတူတကွာအလုံးလုံးတာပေါ့ရှင်ဒီတရုတ်ဘာသာအသုံးကနေတွေ့ရကဘာစစ်တွင်းကအင်္ဂလိပ်ဘာသာအသုံးမှာထည့်သွင်းအသုံးပြုလာတယ်လို့ဆိုပါတယ်အင်္ဂလိပ်ဘာသာအသုံးမှာတော့ KUNG HO အစား GUNG Gung HOကံခိုးလို့ဆိုပြီးတော့ပြောင်းလဲတုံ့ပြုလာတယ်လို့ဆိုပါတယ်1942ခုနှစ်ကထိုစဉ်ကအမေရိကန်မရင်းတပ်ဗိုလ်ချုပ်အေဗန်စ်ကောလ်ဆန်ကနေတရုတ်ဘာသာအသုံးကံခိုးရဲ့စီးလုံးညွတ်စွာအလုပ်လုပ်ကင်တယ်လို့အနေဒီပဲကိုသဘောကျလာပြီးတော့သူ့ရဲ့စီးဝေးပေါ်မှာဒီအသုံးကိုထည့်တဲ့ပြီးသုံးလိုက်ရကနေပုံနှိပ်မှာအသုံးပြုလာတာဖြစ်ပါတယ် idiom ဒီပဲကတော့စိတ်ဓာတ်တက်ကြွမှုရှိတာကိုရည်ညွှန်းပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John is gung ho about serving in the Marines. He has trained himself hard to pass the physical tests.
John ကမရင်းတပ်ထဲဝင်ဖို့သိတ်ကိုစိတ်အားထက်သန်နေတယ်။ကာယစစ်ဆေးတာတွေကိုသူအောင်ဖို့အတွက်လည်းသူကိုယ်သူအပြင်းမှန်းခံပြီးလေ့ကျင့်ခဲ့တယ်လို့အထိပ္ပာယ်ရပါတယ်။
John is gung-ho about serving in the Marines. He has trained himself hard to pass the physical tests.
တခုခုနဲ့ပတ်သက်လို့သိတ်ကိုစိတ်အားထက်သန်နေတယ်ဆိုရင် idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
gung-ho
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
လာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြကြရတာပါရှင် VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကိုရေဒီယိုအသံဖိုင်နဲ့ရောဗီဒီယိုဖိုင်ဖြစ်နေပါ VOE ရဲ့အင်တာနက်ဆာမျက်နှာမှာလေ့လာနိုင်ကြပါတယ် website လိပ်စာကတော့ burmese.voenews.com ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နားဆင်ကြရမယ်ဓာတ်ရိုက်လေ့လာအစီအစဉ်ကတော့ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်နားဆင်ကြည့်ကြရအောင်ပါရှင
်တော်ရှင်မြတ်မြတ်စကန်နယ်လေဗရောင်းတော်ချင်းနီစီမံကိန်းပေါ်မှာဒေသခံတွေရဲ့စန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေလည်းမကြသေးခင်ကပဲတကြောပြန်ကြီးထွားလာနေတာကြောင့်လွတ်တော်မှာတင်ပြဖြစ်ရှင်းမှုကြိုးပမ်းကြရတဲ့အထိဖြစ်ပါတယ်။ဒီချိန်ကဒီအာနာပိုင်ရဲ့အပြင်းထန်နေနေတာခံခဲ့ရတဲ့တိုင်အောင်စီမံကိန်းပေါ်မှာစန့်ကျင်ကန့်ကွက်တာတွေလည်းအခုထိအဆုံးမတက်နိုင်ပဲဖြစ်နေရတာတွေဟာဘာကြောင့်လဲဒီပြဿနာနဲ့ပတ်သက်လို့လွတ်တော်ကအကောင်းဆုံးအဖြေရှာနိုင်မဲ့နေရာလို့ယူဆသလားဆိုတာကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။အရင်ဆုံးကတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သဘောထားလေးကိုအရင်ဆုံးကျွန်တော်တို့ဆွေးနွေးစေချင်ပါတယ်။အခုဒီမေလာဆန်းမှာပဲဒီချင်းနီ 2.0 လုပ်ငန်းတွေစမယ်ဆိုပြီးဝမ်ပေါင်ကုမ္ပဏီကပြောလိုက်ပြီးတဲ့နောက်မှာပဲနေကန်တွေကဒီမချင်မနှက်နဲ့ဆန္ဒပြပြီးတင်းမာတဲ့အထက်တွေကျွန်တော်ကြားပါတယ်။ဆိုတော့ဟိုအဓိကအားဖြင့်ဆန္ဒပြတဲ့သူတွေကလက်တလုံးမှာဘာအောင်မချင်မနှက်ဖြစ်နေတာလဲဒါကျွန်တော်ဟိုစကိုင်းနယ်လွတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ရဲ့သဘောထားကိုအရင်ဆွေးနွေးစေချင်ပါတယ
်။ဟုတ်ကျွန်တော်တို့အဓိကမချင်နဲ့အကြောင်းရင်းတော့ပြီးခဲ့တဲ့ကာလကလည်းဘလဘုံမလီနေပြောရရင်တော့ကျွန်တော်တို့ဟိုလာလေယာဉ်ကြီးတွေကိုအစကလေးကဟိုလာဒါသိဟိုဘောကျွန်တော်ရောချင်းမပေးပဲသိခဲ့တယ်ပေါ့နော်ရောချင်းမပေးပဲသိခဲ့တော့တီးနဲ့ရောကြီးလောက်ပဲပေးတယ်အဲ့ဒီကနေဖြစ်လာတာပေါ့ခုလိုလို့နေဖြစ်ရတဲ့ကိစ္စကတော့ကျွန်တော်တို့ဆန်စီယိုခက်လိုက်တယ်ပေါ့2014ခုဟိုလာအဲ့ဆန်စီယိုခက်လိုက်တော့ဒေါခင်ဝန်းတော်အောင်ကျွန်တော်တို့ဟိုလာဒီဆုံးမှုဒီခက်ပြီးဒီဆုံးမှုဖြစ်ခဲ့တယ်အဲ့ဒီဆန်စီယိုခက်ပြီးတဲ့ကာလမှာကျွန်တော်တို့ဒီချန်စီယိုတဲ့ပါသွားတဲ့မြေတွေတဲ့ကရောကြီးကိစ္စမှာကျွန်တော်ခြေတွေကလောလောဆယ်တိုင်းဝင်တိုင်းဆူအောင်ကျွန်တော်တို့ဧက900ဝန်းကျင်ခန့်ပေါ့မိုးချိုးပြင်ကဧက250ခန့်2014ကကျွန်တော်တို့2012စတုန်းက39ဦးပဲမယူတဲ့ထဲက25ဦးပဲကျန်တယ်ပေါ့ကျန်နေပြီပေါ့ယူလိုက်တယ်အဲ့25ဦးကဧက150 အခု၃ဝဆိုလို့ရှိရင်ဒီနယ်ယောကြီးကျွန်တော်တို့ဧက200ဒီနယ်ယောကြီးဒီချန်စီဝဲပါတာပေါ့ဒါတွေကိုကျွန်တော်တို့အခုလုံးတော့ရဲ့အစိုးရအသင်းမှာကျွန်တော်တို့ယူဖို့ဆိုပြီးတော့တင်လိုက်တယ်အဲ့လိုတင်လိုက်တဲ့အခါမှာဘာမှမယောကြီးမပေးသေးပဲနဲ့ဒီချန်စီကိုအခုအော်ဒါတိုင်းခတ်တော့မယ်ဆိုတော့သူတို့ရဲ့မြေတွေပေါ့ယောကြီးမပေးပဲခတ်တာဒါတက်တက်ဒီလကန်တွေစော်ကားတယ်ပေါ့ဘာရဲ့5လ2016ရင်းလေးမှာထုတ်လို့တာလေဒီယောကြီးမပေးပဲထုတ်လို့တာဒီလကန်တွေကိုဒါမြက်ခွေပြုတ်ရဲဆိုပြီးတော့ဒါဒီမကျေနပ်မှုတွေကစပြီးတော့ပေါက်ဖွာလာပြီးတော့နော်ဆန္ဒပြမှုတွေဖြစ်ခဲ့တာပါဗျာဟ
ုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တစ်ယောက်ကတော့ဒီသဘောပောင်ချင်းထင်းသိဖွဲ့ဖြစ်တဲ့ဒီ EcoDev ကဒါရိုက်တာဦးဝင်းမျိုးသူရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့ဒီဒေသခံတွေအနေနဲ့နင်းနာမှုတွေမကျေနပ်တာတွေရှိတယ်လို့ပဲသဘောပောင်ချင်းပေါ်ထိခဲ့နေတဲ့အပိုင်းကနေပြီးတော့ဟိုအစိုးပိုင်းမှာလည်းဟိုထောက်ပြနေတာလည်းရှိပါတယ်ဆိုတော့ဒီစီမံကိန်းကပောင်ချင်းပေါ်မှာရက်ခတ်မှုကဘလောက်တိုင်းတန်တိရှိနိုင်တယ်လို့ရေဝီကသုံးသပ်နိုင်တယ်ဦးဝင်းမျိုးသူ
အပဝင်းရင်တိခိုင်နိုင်မှုကတော့အရင်ကြီးမားပါတယ်။ဒါကြောင့်မလို့ဒါသူတို့ဒီစီမံကိန်းကိုကောင်တာဖော်တဲ့လူတွေနဲ့ဆောင်ပြလို့ပဝင်းရင်တိခိုင်မှုဆန်းစစ်ချင်းပေါ့ EIA SIU ပေါ့နော်။ဒီထဲမှာပါတဲ့လုပ်ငန်းစဉ်တွေကိုအသေးချာတိကျကျလုတ်ကင်ဖို့လိုပါတယ်။တော်တော်လည်းပဲကျွန်တော်တို့လက်ရှိကြားသိနေရတာကနော်ဒီအဆုံးကောကောမဒီရဲ့ဆောင်ရွက်ရမယ်ဆိုတဲ့လက်ညွန်ထားချက်တွေတောင်မှပြည်ပဝကမဆောင်ရွက်တဲ့ခါကျတော့ပတ်ဝန်းကျင်ထိန်းသိမ်းနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဆောင်ရွက်လဲဆိုတာကျွန်တော်တန်တရားရှိပါတယ်ကျွန်တော်တို့ရတဲ့သတင်းချက်လျက်တွေအရဆိုရင်ဟိုတော့သူတို့ရဲ့လုပ်ပုံကင်ပုံတွေကစနစ်ကြမရှိဘူးစနစ်ကြမရှိတဲ့အတွက်ဒီ acid တွေကနော် acid တွေကိုဒီမြေတွေကိုတူးပြီးတော့ acid တွေနဲ့ဖြော်ပြီးတော့နော်သူတို့ကဂျင်းနီထုတ်တဲ့ခါမှာဒီ acid တွေမြေကြီးထဲမှဝင်အောင်ခင်းသွားတဲ့ခင်းတွေပေါ့နော်ဒါတွေကိုစနစ်ကြလုတ်ကင်ဆောင်ရွက်မှုတွေလည်းမရှိဘူးဆိုတော့ဒီလိုကျွန်တော်တို့လေတုညဉ့်အမှုဆော့လေတုညဉ့်အမှုရောရေတုညဉ့်အမှုရောမြေတုညဉ့်အမှုရောပေါ့နော်ဒါတွေတစ်ခုလုံးကအဲ့ data တစ်ခုတွေမဟုတ်ပဲနဲ့ဒီပဲမုံရမြို့ရောမုံရမြစ်ချင်းနှင်းမြေကြီးတစ်ခုလုံးကိုပါထိခိုက်နိုင်တဲ့အနေအထားတွေဒီကိုဖြစ်သွားနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တစ်ယောက်ကတော့ကျွန်တော်ဒီကိုမင်းမင်းမှာသူကတော့ဒီ LeBron အရေးမှာဟိုတက်တက်ကြွကြွလှုပ်ရှားနေတဲ့ပုံကိုတူလည်းဖြစ်ပါတယ်သူသဘောထားလည်းကျွန်တော်ကြားချင်ပါတယ်ကိုမင်းမင်းအခုအဲ့တော့လောလောဆယ်အခြေအနေမှာကဒေသခံတွေအနေနဲ့ဘလို့တောင်းဆိုမှုမျိုးတွေတောင်းဆိုနေပြီးတော့ဘလို့အခြေအနေမျိုးရမှာသူတို့ရှင်းတတ်မယ်ဆိုတော့ဟိုတောင်းဆိုမှုမျိုးတွေရှိနေလဲရေဝီကကျွန်တော်တို့ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ခုဒီလိုလေဘရန်ဒန်ဒေတာကနေတောင်းဆိုနေတဲ့ပထမဆက်က95လာနေတာပါပဲ။ဒီကနေ့ပုံပြီးတော့ပါဝင်ရှိနေတာ။ဒီနေ့ထုတ်ပြဆိုတဲ့ကိစ္စကိုကျွန်တော်တို့ကောက်ွက်တာပါခင်ဗျာ။ဒါကောက်ွက်တဲ့အကြောင်းရင်းကလည်းဒါဖြစ်လို့ဆိုတော့ဘရန်ဒန်ဒေတာကနေဆုံးဖြတ်ချက်ကိုမရှိရဲအစီအစဉ်အကြံပြုချက်တွေကိုကြည့်ကြရလိုင်းပဆောင်ရမှုဒါတခုမှကောင်းကောင်းမလုပ်နိုင်ခင်မှာဒီနေ့ထုတ်လို့မလို့ပြောလိုက်တဲ့အချက်ကလည်းကျွန်တော်တို့ဒေတာကနေရဆလာကိုဒေတာကနေလာချက်တွေကိုမြေပေါ်ကြည့်ရလို့ဒီစားကိုကျွန်တော်တို့ပထမဆုံးအနေနဲ့95လ2015ပြင်းပြီး2016ပြင်းပြီးဟိုဘလုံးကျောင်းကျွန်တော်တို့တောက်ခဲ့တာဒီတရားချင်းနေနဲ့ကျွန်တော်တို့တောက်ဆိုတာကတော့ကျွန်တော်တို့ဟိုတိနိုင်ရဖြစ်ပေါ့ကျွန်တော်တို့ဒီနေရာတွေကိုကျွန်တော်တို့ပြုတ်ခတ်သွားတာ2014ခုနှစ်ကပြစ်ခတ်သွားတယ်ကျွန်တော်တို့စိုက်ပျိုးဖို့တော့လည်းမရတော့ဘူးအခုချိန်မှာဆိုရင်ကျွန်တော်တို့ဒေသခံတွေနဲ့စာဝတ်နေရေးတွေခက်ခဲနေတယ်နောက်တစ်ခါကျဲကြမှာပါပေါ့မောသားရဲစာရဲမှခက်ခဲနေတယ်အဲ့ဒီချက်ကိုကျွန်တော်တို့ပထမဆုံးအနေနဲ့တောက်ဆိုတယ်ဒီရစင်းနေနေကြတော့ကျွန်တော်တို့ဒီနေရာတွေကိုလုံးဝမရောက်ဘူး။ဒါဖြစ်လို့တော့ဆိုတော့ကျွန်တော်တို့ဒီစီမံကိန်းရာဆိုရင်ဘဝအမှန်ကဲချင်းတစ်ချက်ချင်းမှာဒီနေရာတွေကိုရောင်းလိုက်ရင်ကျွန်တော်တို့ဒေတာတခုလုံးဒုက္ခရောက်တဲ့အတွက်ကျွန်တော်တို့ဒီနေရာတွေကိုမရောက်ဘူး။နှစ်ပြင်ငားမယ်ဆိုတော့ကျွန်တော်တို့ဟိုစိတ်ကူးနေတယ်ကျွန်တော်တို့နှစ်ပြင်ငင်းငါးစာချုပ်ကိစ္စကိုကျွန်တော်တို့တောင်းဆိုနေဆိုတော့နောက်တစ်ခါကျတော့ဒီအစီအစဉ်နဲ့ပတ်သက်တဲ့အခြေအနေတွေအားလုံးကိုကျွန်တော်တို့အစီအစဉ်တစ်စင်တောင်းဆိုမယ်။ဒီတော့ဘဝချင်းကိစ္စတွေလူမှုဘဝချင်းကိစ္စတွေလူ့ဓမ္မကိစ္စတွေအဲ့ဒီကိစ္စတွေကိုကျွန်တော်တို့တောင်းဆိုလို့မှကျင့်လောက်အောင်မရလို့ရှင်ကျွန်တော်တို့နောက်ဆုံးပိတ်အစဉ်ဒီကိစ္စလေးကိုဖြစ်သိမ်းဖို့ပဲကျွန်တော်တို့ဥပဒေမှာဖြစ်တယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုလည်းကျွန်တော်တို့လှည့်ပေးချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဦးကျော်လင်းပါခင်ဗျာဒီဝိုင်းနိုင်ငံရေးသမားတူလည်းဖြစ်တယ်ဦးကျော်လင်းရဲ့သဘောထားဆွေးနွေးနိုင်ပါတယ
်ဟုတ်ပါပါဗျာဒီလိုရှိဒီဗမာပြည်ရဲ့တရားစာတတွေကစကားလုံးအပါအဝင်ပေါ့ဗျာဖေတရားစာတမဆိုလုံးမဆိုရင်အရင်ဆုံးကအနိုင်ငံတကာစာချုပ်များဆိုပြီးတော့ကျွန်တော်တို့ international relations အဲ့ဒါနဲ့ပတ်သက်ရေး ratification by the parliament ပါလီမန်ကဘုတ်ခွင့်ပြုမှပြည်ရင်းစာချုပ်အဖြစ်နဲ့အသက်ဝင်ရမှာအခုကျတော့နိုင်ငံကစာချုပ်တွေတက်ရသူတို့လိုချင်သူတို့လုပ်ဒေသခံတွေကဒုက္ခရောက်တော့အဲ့လိုပါလီမန်ကလည်းကွာကော်မရှင်က
committee ဆိုတာကပါလီမန်တစ်ခုလုံးကိုစားပြီတော့မဟုတ်ဘူးစုံစမ်းရေး committee ဆိုတာတော့လုပ်ဒုက္ခရောက်မှာစုံစမ်းရေး committee လုပ်တော့အလကားပဲစရတဲ့ဒီစားချုပ်တွေကပါလီမန်တစ်ခုလုံးအပြင်ဒေသခံတွေတက်သည့်ပညာရှင်တွေကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေပါပြည်ပဆုံးဆွေးနွေးပြီးတော့မှ ratify လုပ်တော့မှဒီလို ratification ရှိမှဒီနိုင်ငံကစားချုပ်ကအတည်ပြုလိုက်ပါတယ်ဒါတည်းနိုင်ငံကစားချုပ်ကိုအခြေခံပြီးဖြစ်လာတဲ့အရာတွေပို့လို့နိုင်ငံကစားချုပ်နဲ့ပတ်သက်လာရင်ထောက်ကော49ခုနဲ့ဖွင့်ပြီးအချုပ်ပေါ်ချေောက်မှုတွေအခန်းဆက်နဲ့မှာပါတယ်အခုစာချုပ်တော့ဆိုတာလေအကုန်ပြန်ထည့်ပေးမယ်ဒီ2008မှာအဲ့ဒီအခန်းစင်းတွေတခုလုံးထုတ်ထားလိုက်တယ်အဲ့ဒီအထိပ္ပယ်ကြောင့်ကျွန်တော်ကတော့ဒီနိုင်ငံတကာစာချုပ်များကိုပြည်ရင်းလိုကလောတခုပေါ်ဗျာပြည်ထုတ်တော်ကနေပြန်ထမ်းပြီးတော့ဒီနိုင်ငံတကာစာချုပ်နဲ့ပတ်သက်လာလို့ရှိရင်ပါလီမန်ကကြေကြေပြတ်မှသုံးသပ်မယ်ဒေသခံတွေရောတက်သည့်ပညာရှင်ရောသုံးသပ်ပြီးမှပြည်ရင်းအတည်ပြုမယ်ဆိုရင်ဘယ်စာချုပ်ကျပရောမဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ကျွန်တော်ပူစားနိုင်ပါပါဟုတ်ကဲ့ကျွန်တော်ကတော့စေတနာနဲ့အားလုံးတရားစားတဲ့ကျင်းစာမဖြစ်အောင်အကြံပေးချင်တာပါပဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းကျွန်တော်အခုလက်တလောနောက်ဆုံးအချိန်လေးရကျွန်တော်သိတာဆိုလို့ရှိရင်ဆော့ဆော့ကလည်းဒီကိုမင်းမင်းတို့လည်းထောက်ပြသွားပါတယ်အခုဒီတီးနံရောရေးတွေပေးတဲ့ကိစ္စတွေဒီနောက်မြေတွေပြန်ပေးဖို့ကိစ္စတွေတောင်းဆိုရတာရှိနေပါတယ်တချို့ကတော့ဒီစီမံကိန်းကိုဖျက်ဖို့တိအောင်တောင်းဆိုနေတာရှိရဲဆိုတော့ဒီနေရာမှာနှူးနှစ်ဖက်ကျင်းနေနိုင်လောက်တဲ့အဖြေကဘာတွေဖြစ်နိုင်လဲကိုဝင်းမျိုးသူရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗျာပဝင်ချင်းထိခိုက်မှုတွေလည်းဟိုတက်နေသမျှအကာအကွယ်ပေးနိုင်ရမယ်နောက်တစ်ခုကဒေသခံတွေရဲ့ဒီလူမှုပဝင်ချင်းကိုလည်းပဲကာဝယ်ဆောက်ရှောက်ရရောက်စေတဲ့အဖြစ်မျိုးဆိုရင်ဘလို့အဖြစ်မျိုးဖြစ်နိုင်လဲကိုဝင်းမျိုးသူ
အဓိကကဒေသခံတွေအကျိုးရှိတယ်နော်နောက်တစ်ခုကနိုင်ငံတော်ကအကျိုးရှိတယ်ပဝင်ချင်းထိခိုက်မှုကလည်းနည်းတယ်ဆိုတော့အချက်ကိုပေါ်လင်းအောင်ပေါ်ဆောင်ဖို့လိုတယ်ဒါတော့လည်းပဲအခုလက်ရှိစီမံကိန်းရဲ့ကောင်တယ်ဖော်မှုကဘလို့မှဒီယုံကြည်မှုကိုမတည်ဆောက်နိုင်ဘူးဒေသခံတွေနည်းနည်းအကျိုးရှိတယ်ဆိုတော့ဘလို့နည်းနည်းမှပြလို့မရဘူးအဲ့တော့အခုလက်ရှိစန့်ကျင်နေတဲ့ယူဝါသားတွေအနေနဲ့ကလည်း तू ကသူလက်တွေ့မြင်ရတဲ့ပုံမှာပဲသူမူတည်ပြီးတော့ तू ကဆုံးဖြတ်မှာပေါ့နော်ဆုံးဖြတ်မယ်ဆိုတော့ तू ယုံနိုင်စရာဘာမှမရှိဘူးဆုံးကပြောလို့ဆုံးကဆွေးနွေးတဲ့လူတွေဆွေးနွေးတယ်လို့ပဲပြက်ကွက်မှုတွေအများကြီးဖြစ်နေတယ်အချို့လည်းစီမံကိန်းကနေပြီးတော့နော်ကျွန်တော်တို့ तू ကနေပြီးတော့စီမံကိန်းကနေပြီးတော့ပေးတာတွေကိုသူတို့ယူပြီးတော့ရွှေ့သွားတဲ့အဖွဲ့တွေလည်းရှိတယ်အဲ့ဒါတွေကိုဘလောက်ဒီတိုးတက်လဲပေါ့ဗျာအဲ့တော့စီမံကိန်းတွေမှာပူပေါင်းပါဝင်ဆောင်ရွက်တဲ့တိုးတက်လဲဆိုတာကိုလည်းလေ့လာတဲ့အခါတော့လည်းဘာမှဖြစ်ဖြစ်မြောက်မြောက်ကိုတိုးတက်တာမရှိဘူးဆိုတော့လူတွေကယုံနိုင်စရာဘာမှမရှိဘူးအဲ့တော့နံပါတ်1ချက်ကတော့ယုံနိုင်စရာဖြစ်အောင်အရင်ဆုံးဒီယုံကြည်မှုကိုတည်ဆောက်ဖို့လိုတယ်ဒါကြောင့်မလို့ဆုံးမပြောတဲ့ဆုံကောကပြောတဲ့နော်လုပ်ငန်းဆော့ဖ်ဝဲဆောင်ရွက်မဲ့ဟာတွေကိုတည်ကြလို့ဖို့လိုတယ်တို့လည်းအဲ့မှာအားနည်းချက်တစ်ခုရှိနေတာပါလဲဆိုရင်ကျွန်တော်သုံးဝင်ဆိုင်ကောမဒီဖွဲ့ဖို့လုပ်တယ်သုံးဝင်ဆိုင်ကောမဒီဆိုတာဒီဒီကတော့နော်ဒါတော့အောင်ဆန်းစုကြည်ဦးဆောင်ပြီးတော့ဒီလုပ်ငန်းကိုနော်ပြန်လဲဆီဆစ်လိုက်တဲ့အတွက်သူကပတ်ဝန်းကျင်ထိခိုက်မှုတွေလူမှုရေးထိခိုက်မှုတွေဆောင်ရွက်တင်တာတွေကတော့ရှိပြီးသားဒါတော့အနာတိရယ်ဆေးပေးတယ်ပေါ့သူတို့လည်းပဲအခုဆေးတောက်ရလားဆိုရယ်ပြဿနာပေါ့နော်ဆေးတိုင်းရောတေချာလိုက်နာဆောင်ရွက်လားဆိုရယ်ဂရိကဝတ်ကိုနော်ဘလောက်တိဖော်ဆောင်မလဲဆိုတဲ့ဟာကိုအမကန်ချက်ကမရှိဘူးဖြစ်နေတာအဲ့တော့အဲ့အတွက်ကိုလုပ်တာကအော်အကောင့်တက်ဖော်တာကောမဒီဖွဲ့တာတက္ကနာနောက်တစ်ခုကသုံးဝင်ဆိုင်စောင့်ကြည့်တဲ့ကောမဒီပေါ့နော်ဒါကိုကျွန်တော်က joint monitoring လို့ခေါ်တာပေါ့နော်အဲ့တော့အဲ့ဒီအဖွဲ့ကိုဖွဲ့ဖို့လိုနေတယ်အဲ့ဒါရွာသားတွေပါရမယ်နောက်တစ်ခုကကျွန်တော်ကုမ္ပဏီကလည်းပါရမယ်ပြီးရင်သက်ဆိုင်ရာအစိုးရပါမယ်ပြီးတော့လွတ်လပ်စွာ independent ပေါ့လွတ်လပ်စွာဝင်ပြီးတော့ပတ်ဝန်းကျင်ကိုစောင့်ကြည့်တဲ့အဖွဲ့တွေပါမှသာလေသူတို့လုပ်နေတဲ့လုပ်ငန်းတွေကနော်သူတို့ဘယ်လိုလုပ်ရမလဲဆိုတော့နော်ဒီ EMP လို့ခေါ်တဲ့ environmental management plan ပေါ့ပတ်ဝန်းကျင်ရေးရာစီမံခန့်ခွဲမှုအစီအစဉ်တိုင်းလုပ်ပါမယ်ဆိုတာကိုသူကကျွန်တော်တို့ကစောင့်ကြည့်နေလို့ရမယ်။နော်အဲ့ဒီတိုင်းလွတ်ထားရင်တော့ကုမ္ပဏီရဲ့အနေထားကတော့သူတို့နားလဲသလိုသူတို့လုပ်တတ်သလိုလုပ်တာဖြစ်တဲ့အတွက်ပို့ပြီးချိန်နေဆိုမယ်။ရွာသားတွေကတော့ပို့ပြီးတော့အယုံကြည်မဲ့မယ်။ယုံကြည်မဲ့မယ်ဆိုရင်ရွာသားတွေမပူပေါင်းရင်တော့နောက်ဆုံးတော့ဆောင်းကပြောသလိုပေါ့နော်။စီမံကိန်းလုံးဝဖျက်သိမ်းရေးဆိုတာကိုတိုက်ပွဲဝင်မယ်။အဲ့ဒါကလည်းမှားတယ်လို့မထင်ဘူး။ဘာလို့လဲဆိုတော့နော်အဲ့လိုသာဆက်သွားနေရင်ဒီဒေတာကန်နေနေမကဘူး။ကျွန်တော်စိုးရိမ်နေတာကအဲ့ဒီဒီမုံရမျိုးကြီးရောဒီချင်းမြစ်ကြီးရောတစ်ခုလုံးပြတ်သွားမဲ့အန္တရာယ်ဟိုရှိတယ်အဲ့ဒါတွေကိုကျွန်တော်ပြန်လဲကုစားဖို့ဆိုတာတိတ်ပြီးတော့ကြေးကြီးလုံးအောင်ကြည့်တယ်ဒါကြောင့်မလို့ဒီဟာကိုကျွန်တော်နိုင်နိုင်နေနေဖြစ်ဖြစ်စီဖြစ်သင့်ဖြစ်နေတာတွေကိုအမြန်ဆုံးဆောင်ရွက်မှဖို့ဖြစ်မယ်ထင်တယ
်ဟုတ်ကဲ့ကျေးဇူးပါအတန်ဖိုင်နဲ့ပြပို့ထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းကျွန်တော်တို့လှည့်ပေးချင်ပါတယ်သူကတော့ကြံကင်းမျိုးကဥကျော်လင်းပါဥကျော်လင်းကကျွန်တော်တို့အတန်ဖိုင်ပြပို့ပြီးဆွေးနွေးထားတာပါခင်ဗျာ
စာလင်းကြီးမျိုးနယ်တဲ့ကလေဘရောင်အေးကိစ္စစာနာပြသူတွေရဲ့တောင်းဆိုချက်ကိုကြည့်ရင်အဖြေကထွက်ပြီးသားပါဒေါက်တာစုကြည်ဦးဆောင်တဲ့ကော်မတီရဲ့အစီရင်ခံတင်ပြချက်အတိုင်းအကောင့်ထဲမှာဖော်လို့ဖြစ်ရတာပါပဲ။ရခင်အစိုးရကတော့လူမှုမကျေနပ်ချက်တွေထွက်ပေါ်လာတိုင်းစုံစမ်းစစ်ဆေးရေးတွေလုပ်ခဲ့ပေမဲ့ဟန်ပြလုပ်တာတွေကများလွန်းလို့အပြေမပြေပြင်ခဲ့သလိုပြဿနာတွေလည်းမရှင်းလင်းနိုင်တာများပါတယ်။ကျိုးစီးပွားတွေကဥပိုင်ခရိုနီနဲ့အာနာပိုင်ရဲ့အကျိုးစီးပွားနဲ့ပတ်သက်လို့တော့ပြက်ပြက်သားသားအရေးမယူနိုင်ခဲ့တာတွေကလည်းတပုံတပင်ပါ။ကြွေးကြော်တက်လာတဲ့တန်ရှင်သောအစိုးရကောင်းမွန်သောအစိုးရဆိုတဲ့ကြွေးကြော်ချက်ကိုတောင်းထိပ်ပိုင်းကအစမတန်ရှင်းမကောင်းမွန်ခဲ့လို့အောက်ခြေမှာလည်းမပြေပြင်ခဲ့တာပါ။ကိုပြတ်ထန့်ထားခဲ့တဲ့ဥပဒေတွေကိုတောင်းကိုအခါကချိုးဖောက်ခဲ့တာဆိုတော့လစ်ဘရောင်းကိစ္စကဒီမိုကရေစီအစိုးရအထိတက်ရောက်မှုရှိတာကလည်းသဘာဝကျပါတယ်အခုတက်လာတဲ့အစိုးရကတော့ ရခိုင်အစိုးရလိုငဲကွက်စရာမရှိလေတော့ဖြည့်ရှင်းရမယ့်ကိစ္စတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်လှုပ်ဆောင်ပြနိုင်မှာပါပြဿနာတွေကိုပြေလည်အောင်ဖြည့်ရှင်းနိုင်တဲ့အာဏာကပြည်သူလက်ထဲမှာမရှိခဲ့လို့မပြေလည်ခဲ့တဲ့ပြဿနာတွေကိုဒီနေ့ပြည်သူအကျိုးစီးပွားကိုဥထိပ်ထားတဲ့အစိုးရတဲ့အနေနဲ့တစ်ခုပြီးတစ်ခုရှင်းလင်းသွားအောင်လုပ်သွားတာကိုမကြခင်မှာကျွန်တော်တို့မြင်တွေ့ရတော့မှာပါဘာဖြစ်လို့လဲဆိုတော့အခုရထားတဲ့အာဏာကပြည်သူတွေရဲ့လက်ထဲကိုရောက်ရှိလာတဲ့အာဏာအစစ်အမှန်ဖြစ်လို့ပါပဲဗျာ
ဟုတ်ကဲ့ဒါကတော့ကြံကင်းမျိုးကဥကျော်လင်းမှာကျွန်တော်တို့ဒီ Facebook ကနေပြီးတော့ကျွန်တော်တို့ပေးပို့ထားတဲ့တချို့မှတ်ချက်တချို့ကိုလည်းကျွန်တော်တို့ဒီနေ့မှာဖော်ပြခြင်းပါတယ်တယောက်ကတော့ Sunday Rain ဆိုပြီးသူကကျွန်တော်တို့စီမှာ message ထားသွားတာပါသူကတော့လွတ်တော်အကောင်းဆုံးအဖြစ်ရှာမှာကတော့ဒေသခံတွေကိုချွေးသိပ်ပြီးတော့ဆက်လုပ်ခိုင်းစီမှာပါတဲ့ပြည်သူလူထုဆိုပြီးတက်လာတဲ့အစိုးရကပြည်သူမကြက်ရင်ဘာလုပ်မလဲဒေသခံတွေရဲ့စီးပွားရေးလူမှုရေးကျန်းမာရေးအဆရှိသူတွေကိုဦးစားပေးသင့်ပါတယ်တဲ့နောက်တစ်ယောက်ကတော့ကိုကျော်ထွေးပါတဲ့သူကတော့ကျင်းဒီစီမံကိန်းကနိုင်ငံဖွံ့ဖြိုးဖို့လုပ်ခဲ့တယ်ဆိုရင်ဆင်းရဲတဲ့တောင်သူတွေကိုဖွံ့ဖြိုးတိုးတက်အောင်မလုပ်ဘဲနဲ့ဘာလို့အတင်းအဓမ္မသိမ်းဆီးခဲ့ပါသလဲမြန်မာနိုင်ငံတဝမ်းမှာလက်နက်အားကိုးနဲ့အာဏာယူထားတာများပါတယ်ပြည်သူတွေပိတ်ဆက်နေရတာလည်းများပါပြီလေယာသိမ်းုံနေမှာကလူ့အသက်ပါပိတ်ဆက်နေရတော့မယ်လို့မြင်ပါတယ်နိုင်ငံတော်ရဲ့အကျိုးမြတ်ဘယ်သူလက်ထက်ရောက်သွားတယ်လဲဆိုတော့အကောင့်ထဲလည်းမပေါ်ပါဘူးတဲ့ဒီတစ်ခါလည်းပဲမတ်တက်ရက်ပြီးကန့်ကွက်ကြလိမ့်မယ်ထင်ပါတယ်ကျွန်တော်ထင်တာတော့သူဆိုလိုတာတော့ဟိုတစ်ခေါက်ကဒီလေဗရောင်းအရင်နဲ့ပတ်သက်ပြီးလွတ်တော်ထဲမှာတင်ပြဆွေးနွေးတဲ့အချိန်မှာတက်မလို့သားကိုစရီဘက်ကကန့်ကွက်တာကိုရည်ညွှန်းမှုရပါတယ်ဆိုတော့စစောကလည်းဥကျော်လင်းစာထဲမှာလည်းထောက်ပြထားပါတယ်အခုဒီလေဗရောင်းကိစ္စမှာအကျိုးစီးပွားကိစ္စတွေကလည်းပြဿနာတစ်ခုဖြစ်နေတယ်ဆိုပြီးတော့ပြောပါတယ်အထူးသဖြင့်ကတော့ဒီဝမ်ပေါင်းနဲ့ဖက်ဆက်လုပ်ထားတာလည်းကျွန်တော်တို့စစ်တပ်ကပိုင်းနဲ့ဥပိုင်ကုမ္ပဏီကလုပ်ငန်းဖြစ်နေတယ်ဆိုတော့ဒါတွေနဲ့ပတ်သက်တော့ဒီစစ်တပ်နဲ့လည်းဆက်နွယ်နေတယ်ဆိုတော့လွတ်တော်မှာတွန်းအားပေးဖို့ဆိုတာဘယ်လောက်ထိဖြစ်နိုင်ချင်ရှိလဲကိုဝင်းမျိုးသူရဲ့သဘောထားဆွေးနွေးပါအောင်ခင်ဗျာ
လွတ်တော်မှာတော့ဒါစစ်တပ်ရဲ့အကျိုးစီးပွားဆိုရင်တော့တပ်မရကိုယ်စားလှယ်တွေကတော့စန့်ကျင်မှာပေါ့လေတိုးတိုးလည်းပဲဒီကောင်ကိုကျွန်တော်တို့ကင်တွင်နိုင်တာကဒီအုပ်ချုပ်ရေးအဖွဲ့ပေါ့နော်ဆိုတော့နည်းနည်းကင်တွင်နိုင်တာကတော့ကျွန်တော်တို့ EITI process ရှိပါတယ်အဲ့တော့တိုးတိုးလည်း EITI process က EITI ကလက်ရှိကျွန်တော်တို့ဒါအစိုးရတက်တဲ့ချိန်မှာသူကခိုက်တဲ့အဖြစ်ဘယ်လိုဆက်ဆောင်ရမယ်ဆိုတာဟိုကျွန်တော်လက်ညှိုးမှုမရှိတော့ခိတ္တတက်နေပါတယ်တိုးတိုးလည်းပဲကျွန်တော်တို့ဒီ EITI ရဲ့နေပဲတည်းကနေပြီးတော့ကျွန်တော်ဥပိုင်ရဲ့နော်ကျွန်တော်အကျိုးစီးပွားတွေကိုတရားဝင်စစ်ဆေးတာတွေတော့အခုဆိုဥပိုင်ကကျွန်တော်တို့နော်ပြည်သူပိုင်ဖွဲ့စည်းဖြစ်သွားပြီပေါ့အရင်တော့တော့စစ်တပ်ပိုင်ပေါ့အခုကတော့ကျွန်တော်တို့အများကုမ္ပဏီ public company လောက်လိုက်ပြီးဖြစ်တဲ့အတွက်လို့တို့ကျွန်တော်တို့စစ်ဆေးမယ်ဆိုရင်ချို့ဟာတွေကိုထိန်းချောင်းလို့ရပါတယ်ကျွန်တော်မြင်တာကတော့အစိုးရအဖွဲ့ရဲ့လုံနိုင်တဲ့စွမ်းရည်တန်းမှာအကင်လုံနိုင်တာတွေအများကြီးပါပဲအဓိကကတော့ data ဆိုင်ရာအစိုးရဝန်ကြီးချုပ်ပေါ့နော်အရင်ခေတ်တုန်းကတော့အရင်ဝန်ကြီးချုပ်တွေကမလုပ်တဲ့အတွက်ကိုသူတို့ကနေဟန်တာနေတဲ့အတွက်ကိုလုံနိုင်တရားရှိတာတွေမလုပ်တာပါအဲ့တော့ကုမ္ပဏီကိုသွားပြောရင်လည်းကုမ္ပဏီကပြန်ပြီးတော့သူကကျွန်တော်တည်သလောက်ရတော့เนาะပြန်ပြီးတော့သူကအပြစ်လွှဲချမှာပဲသူတို့ကလုံချင်ပါလေဒီသက်ဆိုင်ရာအစိုးရအစီအမလုပ်ပါလို့ဆိုတော့ကျွန်တော်တို့ကဒီလိုပဲဘောလီဘောလည်နေမဲ့သဘောရှိတယ်တော်တော်လည်းဒါကြောင့်မလို့ဒေသခံဒေသဆိုင်ရာအစိုးရဖွဲ့ကဒါကို PPO ကเนาะသူကဂိုင်းတွဲဆောင်ရွက်ပါအဲ့တော့ဆောင်လို့ကြွန့်ကျင်တဲ့လူတွေအဖွဲ့တွေနဲ့ဒီအစိုးရရဲ့နော်ကျွန်တော်တို့လုတ်ပိုင်ခွင့်အာဏာတွေကင်မယ်ဆိုရင်တော်တော်များများကိုကင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်လွတ်တော်အားလည်းဒါပံ့ပိုးပေးမယ်ဆိုတော့တက်ကနေပြီးတော့စန့်ကျင်မှုတွေကတော့ရှိနေဦးမှာပဲအဲ့တော့အဓိကအရေးကြီးတာကတော့ကျွန်တော်တို့ဒီဒေသဆိုင်ရာဆိုးရပါပဲကျွန်တော်အမြင်ကတော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာစကိုင်းတိုင်းလွတ်တော်ကိုယ်စားဒေါက်တာသိန်းနိုင်သဘောပေါင်ခြင်းထင်းသိမ်းရေးဖွဲ့ EcoDev ကဒါရိုက်တာဦးဝင်းမျိုးသူနောက်စာရီအတန်ဖိုင်နေနဲ့ပေးပို့ကြတဲ့တောထရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
လုံးစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာပါ။တပတ်ကို2ကြိမ်ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်တွေကိုတော့အင်ကာနဲ့စနေညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA American တန်ရဲ့2016ခုနှစ်မေလ17ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင
်။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေဟာအလွန်ဆိုးဝါးနေစေပဲလို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့2015လူခွင့်ရေးစီရင်ခန်းစာမှာဖော်ပြထားပါတယ်။မြောက်ကိုရီးယားနိုင်ငံဟာအာဏာရှင်နိုင်ငံဖြစ်ရှိနေစေဖြစ်ပြီးနှစ်ပေါင်း80နီးပါးကြာကင်မီတာစုကအုပ်ချုပ်လာခဲ့တာဖြစ်ပါတယ်။ကင်ဂျုံအုန်အစိုးရကတင်းတင်းကြပ်ကြပ်ဆက်ပြီးအုပ်ချုပ်နေသလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်လွတ်လပ်စွာစူဝေးခွင့်နဲ့တင်ပင်ဖွဲ့စည်းခွင့်ဘာသာရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာလှုပ်ရှားခွင့်တွေကိုလက်မခံညှင်းပယ်နေစေဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့ထိန်းချုပ်မှုတွေထဲမှာအဆိုအဝါဆုံးအပိုင်းတွေကတခုကတော့အချင်းစခန်းကွန်ရက်တွေပဲဖြစ်ပါတယ်။လူခွင့်ရေးစီရင်ခံစာရဲ့အဆိုအရမြောက်ကိုရီးယားမှာနိုင်ငံရေးကျင်းသား8000ကနေ13000ကျားမှရှိနိုင်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားထိန်းသိမ်းရေးစခန်းတွေမှာညှဉ်းပန်းနှိပ်စက်မှုတွေဆက်လက်ရှိနေဆဲဖြစ်တဲ့အကြောင်း မြောက်ကိုရီးယားကထွက်ပြေးလာသူတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေကပြောကြပါရယ်ဒီလိုညှဉ်းပန်းနှိပ်စက်မှုတွေထဲမှာမညာမတရိုက်နှက်မှုကျဉ်ဆက်နဲ့တို့တာလူပုံလဲမအဝတ်ပလာနဲ့အဆက်ခွဲတဲ့လုပ်ရက်တွေထောင်ထဲမှာတိုက်ပိတ်ထားတာတွေလည်းပါဝင်ပါတယ်တချို့ဖြစ်ရက်တွေမှာဆိုရင်မိခင်တွေကိုသူတို့ရဲ့မွေးကင်းစာကလေးငယ်တွေအသက်ခံရတာကိုဇွတ်အတင်းကြိခိုင်းတာမျိုးတွေရှိတယ်လို့လည်းဆိုပါတယ်ကုလသမဂ္ဂစုံစမ်းရေးကော်မရှင်ရဲ့2014အစီရင်ခံစာအရတချို့ဆိုရင်လည်းထောင်ထဲမှာမီးဖွားကွင်းမြောက်ကိုရီးယားအာဏာပိုင်တွေကတားမြစ်ခဲ့ပြီး2013ခုနှစ်လောက်အထိအတင်းအကျပ်ကိုဝင်ဖျက်ချဖို့အမိန်ပေးစေခိုင်းတာတွေရှိခဲ့တယ်လို့ဆိုပါတယ်ကလေးမိပွားတဲ့တချို့ဖြစ်ရက်တွေမှာဆိုရင်ထောင်ဆောင်တွေကမွေးစားကလေးတွေကိုတတ်ဖြတ်တာဒါမှမဟုတ်သေတဲ့အထိပစ်ထားတာမျိုးတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားအစိုးရလက်အောက်ခံပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ KINU အမျိုးသားပြည်လဲပေါင်းစည်းရေးကိုရီးယားဌာနကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ထောင်အာဏာပိုင်တွေကအမျိုးသမီးအချင်းသူတွေကိုလိမ်မိုင်းဆိုင်ရာစော်ကားတာဒါမှမဟုတ်မတရားပြုကျင်တာတွေရှိတယ်လို့လည်း KINU ကပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းမှာလည်းခရစ်ယာန်ဘာသာဝင်အချင်းသားတွေအနေနဲ့သူတို့ရဲ့ကိုးကွယ်ယုံကြည်မှုကိုအများသိအောင်လုပ်တဲ့အခါမျိုးမှာပြင်းပြင်းထန်ထန်အပြစ်ပေးခံရတယ်လို့လဲဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားမှာဖြစ်ပွားနေတဲ့လူခွင့်ရချိုးဖောက်မှုတွေကိုအပြင်းထန်ဆုံးပြစ်တင်ရှုံချပါတယ်။မြောက်ကိုရီးယားနိုင်ငံသားတွေအပါအဝင်ကမ္ဘာပေါ်ကလူအလုံးဟာအခြေခံလူခွင့်ရေးတွေကိုခံစားပိုင်ခွင့်ရှိတယ်လို့အမေရိကန်ကယုံကြည်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီပြောခဲ့တယ်လို့ပဲလူတိုင်းလူတိုင်းဟာဘယ်နေရာမှာပဲရှိနေရှိနေလွတ်လွတ်လပ်လပ်နေချင်ကြတယ်လို့ကိုဘွားကိုကိုယ်တိုင်ပြထန်းကျင်တဲ့ဆန္ဒရှိကြပါလေရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါလေရှင်။မကြာခင်မှာကျွန်တော်တို့ VOA American တန်ရဲ့ဗုဒ္ဓဦးနှစ်မြင်ခင်စီစဉ်တွေအဆုံးသတ်ပါတော့မယ်။အခုမနက်ပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ16 19နဲ့41တို့ကနေမနက်၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဗုဒ္ဓဦးနှစ်ညပိုင်းမှာတော့ဥကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မြန်မာမီဒီယာမြင်ကွင်းနဲ့အားကစားစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ကြောင်းကြိုတင်အသိပေးပါရစေ။ဒီကနေ့နောက်ဖက်အစည်းအဝေးဆုံးသတ်ခင်မှာတော့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါအောင်မရှင်
။အမေရိကန်သမ္မတဘရက်ကိုဘားမားကဂျပန်နိုင်ငံဟီရိုရှိမားမြို့ကိုမေလ29ရက်နေ့သွားရောက်မယ်လို့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးကနေ့အချိန်1945ခုနှစ်အတွင်းကမ္ဘာပထမဆုံးအနုမြူဘုံးကိုအမေရိကန်စစ်လေယာဉ်ကနေကျင်းပခဲ့ပြီးလူပေါင်းတောင်းနဲ့ချီတည်ဆုံးခဲ့ရတဲ့ဂျပန်နိုင်ငံဟီရိုရှိမားမြို့ကိုလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးအကြိမ်သွားရောက်မှာလည်းဖြစ်ပါတယ်။သမရအနေနဲ့ဟီရိုရှိမာမြို့ကိုရောက်တဲ့အခါပုံချခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တောင်းပန်မလားဆိုတဲ့အပေါ်မှာတော့သမရရဲ့အကြံပေးဘန်ဒိုစကပဲချပါတယ်။အဲ့ဒီအစားအမေရိကန်နဲ့ဂျပန်ကြားကတူညီတဲ့အနာဂတ်အတွက်မျှဝမ်းချက်တွေကိုသမရကချပြတော့မှဖြစ်တယ်လို့ပြောပါတယ်။အမေရိကန်သမရလောင်ပါတီတွင်ပနမရွေးချယ်မှုတွေကိုအင်္ဂါနေ့က West Virginia ပြည်နယ်နဲ့ Nebraska ပြည်နယ်တွေမှာကျင်းပနေတာမှာ West Virginia ပြည်နယ်မှာမကြာသေးခင်ကမဲယုံနေပိတ်သွားခဲ့ပြီး Democratic Party တွင်ပြိုင်ပွဲနှစ်ဦးဖြစ်ကြတဲ့နိုင်ငံရေးဝန်ကြီးဟောင် Hillary Clinton နဲ့ Vermont ပြည်နယ်ထက်လွတ်တော်မှာ Bernie Sanders တို့နှစ်ဦးအကြားသူဘယ်သူနိုင်မယ်ဆိုတာကိုယတိပါမပြောနိုင်သေးပဲဖြစ်နေပါတယ် Republican Party အတွက်တော့တယောက်တည်းကျန်တော့တဲ့ပါတီရဲ့သမရလောင်းဖြစ်လာတော့မယ်လို့ခန့်မှန်းထားကြတဲ့ Donald Trump အတွက် West Virginia ပြည်နယ်နဲ့ Nebraska ပြည်နယ်နှစ်ခုစလုံးမှာပထမရွေးချယ်ပွဲတွေမှာအနိုင်ရသွားပြီဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးစကော့မာရှယ်ကရိုဟင်ဂျာတွေကိုရိုဟင်ဂျာလို့ဆက်လက်ခေါ်ဆိုသွားမယ်လို့ပြောကြားလိုက်ပါတယ်။မနေ့ကရန်ကုန်မြို့အမေရိကန်စင်တာမှာပြုလုပ်တဲ့ရှင်းလင်းပွဲတစ်ခုအတွင်းမှာသမ္မတကြီးစကော့မာရှယ်ကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကပုဂ္ဂလိကလုပ်ငန်းကြီးတစ်ခုဖြစ်တဲ့ကမ္ဘောဇာဘန်ဟာအာရှစီးပွားရေးအတိုက်အဝန်းမှာခြေချနိုင်မှုရည်ရွယ်ပြီးဒီနှစ်နောက်ပိုင်းထိုင်းနိုင်ငံမှာကိုယ်စားလှယ်ရုံးခွဲဖွင့်လှစ်ဖို့စီစဉ်နေပါတယ်။ပထမအကြိမ်ပြပရုံးခွဲကိုစင်ကာပူမှာဖွင့်ဖို့စီစဉ်နေတယ်လို့အစိုးရဘက်ကကြေညာခဲ့ပေမဲ့အခုနောက်ဆုံးထိုင်းနိုင်ငံမှာဖွင့်လှစ်ခဲ့တာဖြစ်တဲ့အကြောင်းကမ္ဘောဇာရာရှိသူကိုကပြီးတော့ထိုင်းနိုင်ငံထုတ် The Nation သတင်းစာမှာဗုဒ္ဓဦးနဲ့ဖော်ပြခဲ့ပါတယ်။
ဗုဒ္ဓဦးနှစ်မနက်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကဦးစံမိုးဝေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျွန်အယ်လစ်ဆန်ဖြစ်ပါတယ်ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေအတန်လွှင့်ပေးသွားမှာဖြစ်ပါတယ်ဗီဒီယိုကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.